Welcome to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းရဲ့စက်တင်ဘာလ14ရက်တနင်္လာနေ့အစီအစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်မစုမြတ်မောင်ပါရှင်။ COVID-19 ကရောဂါအရေးပေါ်အခြေအနေကြောင့် VOA အစီအစဉ်တွေကိုပုံစံပြောင်းတင်ဆက်ပေးနေတာမို့အခုအရင်ဆုံးနောက်ဆုံးရကမ္ဘာသတင်းတွေကိုတင်ပြပါမယ်ရှင်။ COVID-19 ကရောဂါကြောင့်သေဆုံးသူအရေအတွက်ဟာ October နဲ့ November လတွေမှာမြင့်တက်လာမယ်လို့ခန့်မှန်းထားကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ရဲ့ဥရောပဆိုင်ရာအခြေအကဲကပြောကြားပါတယ်။အဲ့ဒီနှစ်လမှာသေဆုံးသူပိုများလာလိမ့်မယ်လို့ Hans Kluger က AFP သတင်းဌာနနဲ့မေးမြန်းကမ်းမှာပြောကြားခဲ့တာပါ။COVID ကာကွယ်ဆေးပေါ်လာရင်ကရောဂါဖြစ်ပွားမှုအဆုံးသတ်သွားမယ်လို့ပြောနေကြတာကလည်းမမှန်ဘူးလို့သူကပြောပါတယ်
။ It's not the vaccine. People, I hear the whole time the vaccine is going to be the end of the pandemic. Of course not.
ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်ပါတယ်။အခုသိထားရသလောက်တချို့ကိုထိထိရောက်ရောက်ကာကွယ်ပေးပေမဲ့တချို့ကိုကာကွယ်မပေးဘူးလို့ WHO ရဲ့ဥရောပဆိုင်ရာအကြီးအကဲ Hans Kluger ပြောသွားတာပါ။လူတွေအနေနဲ့ COVID ကာယောဂါရှိနေခြင်းဘယ်လိုသတိထားကာကွယ်နေမလဲဆိုတာသဘောပေါက်ချိန်ကြောင့်မှကာယောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောပါတယ်။အခုကမ္ဘာတဝန်း COVID အတည်ပြုလူနာဟာ29သန်းကျော်သွားပါပြီ။သေဆုံးသူကလည်း9သိန်း2000ကျော်နေပါပြီ။ဒီနေ့ကနေနေတော့ကမ္ဘာမှာတရက်ထက်အတည်ပြုလူနာ3သိန်း9000ကျော်နဲ့စံချိန်တင်များခဲ့တယ်လို့ WHO ကပြောပါတယ်။မြန်မာနိုင်ငံမှာလည်းဒီကနေ့အထိလည်း3နိုင်ခွဲအချိန်အထိအတည်ပြုလူနာ3015ရောက်သေဆုံးသူ26ရောက်ရှိပါတယ်။အတည်ပြုလူနာတွေကအသက်80သွေးတိုးရောဂါအခန့်ရှိသူအမျိုးသားနဲ့အသက်82နှစ်အရွယ်စီးကျိုရောဂါသွေးတိုးနဲ့နှလုံးသွေးကြောချင်းရောဂါအခန့်ရှိသူအမျိုးသားတို့ဒီကနေ့ကွဲလွန်သွားတယ်လို့ကျန်းမာရေးနဲ့အားစာဝန်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဖက်ချမ်းမှလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ35ရောက်ထက်မလဲရှိသွားပါပြီ။ကယ်လီဖိုးနီးယားပြည်နယ်မြောက်ပိုင်း၊ Oregon ပြည်နယ်နဲ့ Washington ပြည်နယ်တွေမှာလောင်နေတဲ့တော်မီကြောင့်မြင်းနေရာဟက်တာတပန်းကျော်လောင်ကျွမ်းခဲ့ပြီးတော့နေအိမ်နဲ့စီးပွားရေးအဆောက်အဦပေါင်းထောင်နဲ့ချီပျက်စီးဆုံးရှုံးခဲ့ပါတယ်။မိဘကလွတ်အောင်တောင်းနဲ့ချီတဲ့လူတွေဟာလည်းနေအိမ်တွေကိုဆုံးခွာပြီးဘေးကင်းရာကိုပြောင်းရွှေ့နေနေကြရပါတယ်။ San Francisco, Seattle နဲ့ Portland မြို့တွေအပါအဝင်အနောက်ဘက်ချမ်းဒေသမှာမီဂိုလုံးတွေဖုံးထွန်းနေပြီးတချို့နေရာတွေမှာဆိုလေလို့အရေးသွေးဟာကျန်းမာရေးနဲ့မညီညွတ်တဲ့အဆိုးဆုံးအဆင့်မှာရှိနေပါတယ်။အခုလိုမျိုးနိုင်ငံအနောက်ဘက်မှာမီးအကြီးအကျယ်လောင်ကျွမ်းနေတဲ့ကိစ္စနဲ့ပတ်သက်လို့သမ္မတဒေါ်နယ်ထရန့်ကတိတ်အကျယ်တဝင့်ပြောဆိုတာမျိုးမရှိပါဘူး။ဒါပေမဲ့မီးလောင်နေတဲ့အခြေအနေကိုသိရဖို့ဒီကနေ့တနင်္လာနေ့မှာကယ်လီဖိုးနီးယားပြည်နယ်ကိုသွားဖို့အစီအစဉ်ပြင်ခဲ့ပါတယ်။ဒီမှာပြောတဲ့ Food Walker ဆိုတဲ့လူမဲ့အမျိုးသားကိုရဲအယားရှိကလက်သီးနဲ့အချိန်ချင်းထိုးနေတာကိုလက်ကင်ဖုန်းနဲ့ရိုက်ထားတဲ့ဗီဒီယိုဟာလူမှုကွန်ရက်တွေပေါ်မှာပြန့်နှံ့ခဲ့တာပါ။အဲ့ဒီရဲအယားရှိဟာအင်အားကိုအလွန်ကျွံသုံးခဲ့တာကြောင့်ယာရုကနေဖယ်ရှားလိုက်တယ်လို့ကလေတန်မျိုးနဲ့ရဲတပ်ဖွဲ့တာဝန်ရှိသူ Victor Hill ကတင်းနေနေတော့ကထုတ်ပြန်တဲ့ကြေညာချက်မှာပြောထားပါဗျ။ယာရုကနေဖယ်ရှားလိုက်တဲ့ရဲအယားရှိနာမည်ကိုတော့ဖော်ပြမထားပါဘူး။ Atlanta မြို့မှာတောက်ကြနေတော့ကဖြစ်ခဲ့တဲ့အဖြစ်အပျက်ဗီဒီယိုထဲမှာ Roderick Walker ပေါ်လူပြူရဲအယားရှိနှစ်ယောက်တပ်ဖြတ်ထားတာကိုတွေ့ရပြီးတော့တယောက်ကဥကောင်းမိုင်းကိုလက်သေးနဲ့တစ်ချိန်မကထိုးတာတွေ့ရပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကရခိုင်ချင်းမြို့တိုင်းနဲ့ရခိုင်လူမှုအသားဝိုင်းတွေဟာစစ်ပွဲတွေအတွင်းတရားလက်လွတ်တပ်ဖြတ်ခံရတာတွေဖမ်းဆီးခံရတာတွေပြောက်ဆုံးသွားတာတွေနှင်းပန်းနှိပ်စက်ခံရတာတွေနဲ့အစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်နေကြရတာတွေရှိနေပြီးတော့ဒါဟာဆေးရသွေးမှုနဲ့လူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေများနိုင်တယ်လို့ကုလသမဂ္ဂလူ့ခွင့်ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။ရိဟင်ဂျာဒုက္ခကြေတွေအစုလိုက်အပြုံလိုက်ထွက်ပြေးခဲ့ကြရတဲ့စစ်စင်ရေးတွေလုပ်ခဲ့တာ၃နှစ်ကျော်လာပြီမဲ့လေကုလသမဂ္ဂဘက်ကတောင်းဆိုထားသလိုတာဝန်ရှိသူတွေကိုအရေးယူဖော်ထုတ်တာမျိုးခိုင်ခိုင်မာမာမလုပ်နိုင်ခဲ့ဘူးလို့မြန်မာအစိုးရကိုဝေဖန်ပါတယ်။အခုကျင်းပနေတဲ့ကုလသမဂ္ဂလူ့ခွင့်ရေးကောင်စီရဲ့43ချိန်မြောက်အစည်းအဝေးမှာလူ့ခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမစ်ရှဲလ်ဘက်ရှာလက်ကမြန်မာနိုင်ငံတွင်းကရိုဟင်ဂျာတွေအပအဝင်လူနည်းစုတွေရဲ့အခွင့်အရေးလူ့ခွင့်ရေးဆရာအခြေအနေတွေနဲ့ပတ်သက်လို့အစီအခံစာတင်သွင်းပြီးတော့ပြောဆိုသွားတာပါအခုလာမယ့် November ရွေးကောက်ပွဲကျင်းပရမှာလဲရခိုင်ရှမ်းချင်းဒေသတွေမှာပါကျင်းပနိုင်ဖို့မျှော်လင့်ပြီးတော့ရိုဟင်ဂျာတွေရွေးကောက်ပွဲလုပ်ငန်းစဉ်မှာပါဝင်ဖို့တားဆီးခံရတဲ့အပေါ်မှာလည်းလူ့ခွင့်ရေးအကြီးအကဲကထောက်ပြဝေဖန်ခဲ့ပါတယ်။ကို ကိုလဒမကဆိုင်ရာမြန်မာတပ်အမတ်ကြီးဦးကျော်မိုးထွန်းကတော့မြန်မာနိုင်ငံအနေနဲ့ရှုပ်ထွေးတဲ့စိန်ခေါ်မှုတွေကိုဗက်ပေါင်းစုံရင်ဆိုင်နေရပြီးဒါတွေကိုဖြည့်ရှင်းတဲ့နေရာမှာတစ်စုံတစ်ခုတည်းမဟုတ်ဘဲအလုံးစုံခြုံငုံနိုင်တဲ့ဆက်နွယ်ဖြည့်ရှင်းမှုမျိုးလုပ်သွားရမှာဖြစ်တယ်လို့ပြောပါတယ်။ဒါကြောင့်ပြဿနာတွေကိုဖြည့်ရှင်းရမှာတနည်းနဲ့တညာနဲ့ဖြည့်ရှင်းနိုင်မှာမဟုတ်ဘဲအချိန်ယူဖြည့်ရှင်းသွားရမှာဖြစ်တယ်လို့တုံ့ပြန်ပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးနှုန်းကိုမြန်မာဆိုရဘက်ကတော့လက်မခံပါဘူးရှင်။
American Tan ညဘက်မြန်မာဘာသာအစီအစဉ်မျိုးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 1953ညလိုင်းဒိုမီတာ25 kHz 1783ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဘက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပါထုတ်လွှင့်ပေးနေပါတယ
်။ဒီနေ့ကျမများသတင်းအောင်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ရှင်။ဂျပန်နိုင်ငံဆိုရဖွဲ့အတွင်းဝင်ယူရှိဟိတဲ့ဆူဂါဟာတနင်္လာနေ့ကဂျပန်အာဏာရပါတီရဲ့ခေါင်းဆောင်ဖြစ်ရွေးချယ်ခံခဲ့ရတဲ့အတွက်ဂျပန်ပါလီမန်တွင်ပြုလုပ်မယ့်ဝင်ကြီးချုပ်တည်ရွေးချယ်ပွဲမှာအနိုင်ရဖို့တည်ချပြီးဖြစ်ပါတယ်။ကျန်းမာရေးအကြောင်းပြချက်နဲ့ယာရုကနေနှုတ်ထွက်မယ်လို့ကြေညာထားခဲ့တဲ့ဝင်ကြီးချုပ်ရှင်ဆိုအဘိနီယာကိုဆက်ခံဖို့အာဏာရပါတီဥက္ကဋ္ဌရွေးချယ်ပွဲမှာဆူဂါကထောက်ခံမယ့်389မင်းရခဲ့ပြီးတခြားပြိုင်ပွဲနှစ်ယောက်ပေါင်းက159မင်းရခဲ့ပါတယ်။ရှိအနာရပါတီ Liberal Democrat Party ကအမတ်တွေကပါလီမန်မှာလူအများစုဖြစ်ပါရင်ဝင်ကြီးချုပ်အဘေးရဲ့အစိုးရအဖွဲ့အတွင်းဝင်ဖြစ်သူဆူဂါဟာအဘေးရဲ့မူဝါဒတွေကိုဆက်လက်အကောင့်ထည့်ဖော်မဲသူဖြစ်သတ်မှတ်ခံထားရတာကြောင့်အခုလိုထောက်ခံမှုအများစုရရှိတာဖြစ်ပါတယ်။
新型コロナウイルス拡大をするという
ကယောကဆက်ရောက်နေချိန်မှာနိုင်ငံရေးအရာလက်ဟာမှုရှိလို့မရကြောင်းစီစဉ်ကုန်မှုကိုတုံ့ပြန်ကြိုလွှားနိုင်မှုဂျပန်နိုင်ငံနဲ့လူတိုင်းပြည်ရန်ကင်းဝေးဖို့နဲ့တည်ငြိမ်တဲ့ဘဝကိုရဖို့ဝန်ကြီးချုပ်အဘေရဲ့လုပ်ငန်းတွေကိုဆက်လက်လှုပ်ဆောင်သွားမယ်လို့ဆူဂါကပြောတာပါ။ကိုရိုနာဗိုင်းရပ်စ်တိုက်ခိုက်ရေးနဲ့ကယောကကြောင့်ကျဆင်းနေတဲ့စီးပွားရေးကိုပြန်လည်ကောင်းမွန်အောင်ပြုလုပ်ရေးကိစ္စတွေဦးစားပေးလှုပ်ဆောင်မယ်လို့လည်းသူကပြောပါတယ်။အစိုးရအဖွဲ့အတွင်းဝင်အဖြစ်ခက်ရှူရှူရှိနေခဲ့တဲ့ဆူဂါဟာအစိုးရရဲ့လုပ်ငန်းတွေပြင်းပြဖို့တင်းတင်းမာမာကင်တွယ်သူဘူဝါရညှိနှိုင်းရေးမှူးတူအနေနဲ့ရောဗဟုအစိုးရအာဏာကိုအသုံးပြုပြီးဘီရိုကရက်တွေအပေါ်မှာဩဇာလွှမ်းမိုးနိုင်သူတူအနေနဲ့ပါနာမည်ကြီးသူတယောက်ဖြစ်ပါရဲ့ရှင်။ထိုင်ဝမ်မှာရှိတဲ့ American လို့ F-16 တိုက်လေယာဉ်ပြည်ပြင်ထိမ့်သိမ်းရေးဌာနကတခြားနိုင်ငံတွေရဲ့ F-16 တိုက်လေယာဉ်တွေကိုပြည်ပြင်ပေးနိုင်မယ်လို့ခန့်မှန်းနေကြပါတယ်။ဒီလိုလှုပ်ဆောင်မယ်ဆိုရင်တရုတ်နိုင်ငံကမကြည်မနှံဖြစ်နိုင်တယ်လို့အာရှကစစ်မှုရေးရာတန်တမန်အခင်းချင်းမှလည်းအပြောင်းအလဲတွေပေါ်ပေါက်လာနိုင်တယ်လို့ကြွမ်းကျင်သူတွေကယူဆနေကြပါတယ်။တရုတ်ကထိုင်ဝမ်ကိုပိုင်နေနေပြီးအဖြစ်ကြီးညာထားပြီးအထူးသဖြင့်ကာကွယ်ရေးကိစ္စတွေမှာထိုင်ဝမ်ကိုမထောက်ခံဘူးတခြားနိုင်ငံတွေကိုဖိအားပေးနေရပါမကြသေးခင်ကပဲထိုင်ဝမ်ကို F-16 တိုက်လေယာဉ်တွေရောင်းတဲ့ American Company Lockheed Martin ကိုတရုတ်ကတန်ခတ်အရေးယူတဲ့စီးရင်ထဲမှာထည့်သွင်းခဲ့ပါတယ်။2019ခုနှစ်ထဲနောက်ဆုံးကောက်ယူတဲ့လူမှုစစ်တမ်းအရလူများစုကတရုတ်ပြည်မှာကြီးအုပ်ချုပ်မှုကိုဆန့်ကျင်ကြတဲ့ထိုင်ဝမ်မှာအစိုးရကတရုတ်ရန်ကာကွယ်ဖို့ကာကွယ်ရေးကိုအခိုင်အမာလှုပ်ဆောင်နေခြင်းတလို့နိုင်ငံများတန်းတူတွေနဲ့လည်းဆက်ဆံရေးထူထောင်လိုတာဖြစ်ပါတယ်။အခုတိဆောက်ပြီးစီးခဲ့တဲ့ American Dollar 3.9 billion တန်ဖိုးရှိတဲ့ F-16 တိုက်လေယာဉ်ပြုပြင်ထိန်းသိမ်းဌာနကိုထိုင်ဝမ်ကလေကြောင်းစက်မှုဖွံ့ဖြိုးတိုးတက်ရေးကော်ပိုရေးရှင်းကကင်တွင်နေတာဖြစ်ပြီးဒီတိုက်လေယာဉ်ပြင်ထိန်းဌာနကတဆင့်ဒေသရင်းနိုင်ငံတွေနဲ့ပူးပေါင်းဆောင်ရွက်မှုမြင့်တင်နိုင်လိမ့်မယ်လို့ထိုင်ဝမ်အာဏာရပါတီအမတ်ဖြစ်တဲ့လူချင်းချင်းကပြောပါရဲ့ရှင်။လူကြိုက်များတဲ့ TikTok Video Application ကိုစီးပိုင်ဝယ်ယူဖို့ Microsoft မီးပညာကုမ္ပဏီကြီးရဲ့ကမ်းလှမ်းချက်ကို TikTok ရဲ့မီးခင်ကုမ္ပဏီ Biden ဆိုင်ရင်းဆိုလိုက်ပြီး American အခြေစိုက် Oracle မီးပညာကုမ္ပဏီနဲ့သဘောတူညီမှုရယူသွားဖို့ရှိနေပါတယ်။ကမ္ဘာစီးပွားရေးအင်အားကြီးနှစ်နိုင်ငံဖြစ်တဲ့ American နဲ့တရုတ်နိုင်ငံတို့အကြားတင်းမာမှုတွေမြင့်တက်နေချိန်မှာ American သမ္မတ Donald Trump ကအမျိုးသားလူမျိုးရေးအကြောင်းပြချက်နဲ့ American အခု Biden က Microsoft မီးပညာကုမ္ပဏီကြီးရဲ့ကမ်းလှမ်းချက်ကိုညှင်းဆိုလိုက်ပြီး Oracle ကုမ္ပဏီနဲ့စီးပွားပေပူးပေါင်းသွားမယ်လို့ပြောကြောင်းတနင်္ဂနွေနေ့က New York Times သတင်းစာကဖော်ပြခဲ့ရပါ TikTok application ကို American အစိုးရဝန်ထမ်းတွေကိုထောက်လှမ်းဖို့တရှိုးလုပ်ဖို့နဲ့ American ပြည်သူတွေကိုအကြက်ကန်ချင်းချောက်ဖို့တရုတ်အစိုးရကအသုံးပြုနိုင်တယ်လို့သမ္မတ Trump ကပြောနေရပါဒါကြောင့် Biden ကုမ္ပဏီအနေနဲ့ American ကုမ္ပဏီတွေနဲ့စက်တင်ဘာ22ရက်ကိုနောက်ဆုံးထားပြီးသဘောတူညှိနှိုင်းမှုမရရင်ဒီ TikTok application ကို American နိုင်ငံတွေမှာအသုံးပြုခွင့်ရပ်ဆိုင်းခံရမှာဖြစ်ပါတယ် ရုရှားတိုက်ခိုက်ခံဆောင်အလက်စီနဗာနီဟာအယုံကျော်ထိခိုက်ပျက်စီးစေတဲ့ဆိုဗီယက်ခေတ်သုံးနိုဗီချုပ်ဓာတုအစိမ့်မိခဲ့တာဖြစ်တယ်လို့ပြင်သစ်နဲ့ဆွေဒင်ကဓာတ်ခွဲကျွမ်းကျင်ပညာရှင်တွေကအတည်ပြုလိုက်ကြောင်းဂျာမနီအစိုးရကတင်းနှံလာနေကပြောပါရယ်နဗာနီဟာအစိတ်ခတ်ခံခဲ့ရတာဖြစ်ကြောင်းအစိုးပိုင်းတို့ကလည်းဂျာမနီစစ်ဘက်ဆိုင်ရာဓာတ်ခွဲကံကအတည်ပြုပြောဆိုထားတာပါNetherlands နိုင်ငံတဟိတ်မျိုးအခြေစိုက်ဓာတုလည်းနဲ့ကာကွယ်တားစီအဖွဲ့ OPCW ကလည်းတက်ခွဲနမူနာတွေကိုလက်ခံရယူခဲ့ပြီးသက်ဆိုင်ရာတက်ခွဲခန်းတွေမှာစစ်ဆေးမှုအစဉ်အဆက်လှုပ်ဆောင်ခဲ့တယ်လို့ဂျာမနီအစိုးရပြောခွင့်ရ Stephen Siebert ကပြောပါတယ် OPCW ကတက်ခွဲနမူနာတွေကိုတက်ခွဲခန်းသုံးခုမှာတိကျခွဲစစ်ဆေးခဲ့တာဖြစ်ပြီးတက်ခွဲခန်းအဖြစ်ရေအရာ Nevani ဟာ Novichok အစိခတ်ခံခဲ့ရတာဖြစ်တယ်လို့ပြောခွင့်ရ Siebert ကကြေညာချက်ထုတ်ပြန်ပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်လို့ဖြေရှင်းမှုဂျာမနီဝန်ကြီးချုပ်အင်္ဂလန်မာကန်နဲ့တခြားနိုင်ငံတွေကလည်းရုရှားကိုတောင်းဆိုထားပါတယ်။ရုရှားအစိုးရကတော့ဒီကိစ္စမှာသူတို့ပါဝင်ပတ်သက်မှုမရှိဘူးလို့အငြင်းဆိုထားပါတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ကိုပြင်းပြင်းထန်ထန်ဝေဖန်လို့ရှိတဲ့နဗာနီဟာပြည်ရင်းလေယာဉ်ခီးစဉ်တစ်ခုအတွင်းမှာနာမကျန်းဖြစ်ခဲ့ပြီးနှစ်ရက်အကြာဩဂုတ်လ22ရက်နေ့ကဂျာမနီနိုင်ငံဘာလင်မြို့မှာစေဝါကုသမှုခံယူခဲ့တာဖြစ်ပါတယ်။အခုလက်ရှိနဗာနီကိုဖြည့်ဆည်းနေကုသပေးနေပြီးသူ့ကျန်းမာရေးတိုးတက်မှုအခြေအနေတွေနဲ့ပတ်သက်လို့ဘာလင်မြို့စီယုံကဘယ်တော့ထပ်ပြီးတော့သတင်းထုတ်ပြန်မလဲဆိုတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးရှင်။တော်ရရှင်နေရှင်တနင်္လာနေ့ညပိုင်းတွင်နောက်ဆုံးရသတင်းတွေကိုကြီးညာလို့အပြီးမှာတော့သတင်းဆောင်မတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နာဆင်နိုင်ပါပြီရှင်
။ COVID-19 ရောဂါကူးစက်မှုတွေတိုးလာနေတဲ့မြန်မာနိုင်ငံမှာနိုင်ငံတော်အတိုင်းနိုင်ငံရုံးဝန်ထမ်းတအုပ်အပါအဝင်အစိုးရဌာနဆိုင်ရာဝန်ထမ်းတွေအထိကူးစက်ခံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ COVID ရောဂါကူးစက်မှုတွေတိုးလာနေချိန်မှာပဲနိုင်ငံတော်အတိုင်းနိုင်ငံရုံးကဝန်ထမ်းတအုပ်မှာပါကူးစက်ခံနေရကြောင်းဒီကနေ့ပဲအတည်ပြုလိုက်တာဖြစ်ပါတယ်။ရောဂါကူးစက်မှုအတွက်တန်လျာရှိနေတာကြောင့်စစ်စစ်ခဲ့တဲ့နိုင်ငံတော်အတိုင်းနိုင်ငံရုံးဒုတိယဝန်ကြီးဦးခင်မောင်တင်မှာပူမတွေ့ရပါပဲ။သူ့ရဲ့ကိုယ်ရေးအရာရှိမှယောဂဘူးကူးစက်နေတာတွေ့ရကြောင်းလဲတမရယုံပြောဝင်ရာဦးစော်ထေက Facebook လူမှုကွန်ရက်ကနေသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကနဦးစစ်ချက်မှာယောဂဘူးကူးစက်တာမတွေ့ရပါပဲလေ။အတိုင်းနိုင်ငံရုံးဒုတိယဝန်ကြီးဦးခင်မောင်တင်ကိုတည်တံ့ထားဆောင်ကြည့်ပြီးနောက်ထပ်တက်ခွဲနမူနာယူစစ်ဆေးသွားမှာလည်းဖြစ်ပါတယ်။အခုဆိုရင်အစိုးရရုံးဆိုင်ရာနေပြည်တော်မှာကူးစက်ခံရသူပေါင်း30ကျော်ရှိနေပြီးဌာနဆိုင်ရာတွေကဝန်ထမ်းတွေမှာပါကူးစက်မှုတွေတွေ့ရှိခဲ့တာပါနေပြည်တော်ကပြည်သူ့ကျန်းမာရေးဦးစီးဌာနကအရာရှိတအုပ်မှလည်းယောဂဘူးတွေ့ရှိကြောင်းအတည်ပြုထားပါတယ်ဒါပေမဲ့ယောဂဘူးရှိသူနဲ့ထိတွေ့ခဲ့သူ20ရဲ့ကနဦးစစ်ဆေးကျန်းမာတော့ပုံတွေ့ခဲ့ရကြောင်းလဲကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးက VOA ကိုပြောပါတယ်
အော်ကံကောင်းစွာလည်းပဲပေါ့နော်ဒီသူနဲ့ထိတွေ့တဲ့ဒီလုပ်ငန်းခွင်နေရာလူတွေမှာကိုမတွေ့ပါဘူးခင်ဗျအဲဆရာကတော့တွေ့သွားတာပေါ့နော်ဟုတ်ဆရာလည်းတွေ့တယ်ဆိုတာလည်းသူအမျိုးသမီးရတယ်ဒါဆရာဝန်ကြီးပေါ့နော်ကျွန်တော်တို့ဒီအထူးကူဆရာဝန်ကြီးပေါ့အထူးကူဆရာဝန်ကြီးဆိုတော့သူကလူနာရီလည်းကြည်ရတယ်ပေါ့နော်ဒီအနက်မရတဲ့လူနာရီပေါ့နော်ဒါမျိုးတွေဆိုတော့သူကကြည်ရတဲ့ခါကျတော့ဒါအမျိုးသမီးရနေပြီးတော့ဒီဆရာကြီးကိုပူတာပေါ့နော်အဲဒီခါကျတော့ဟိုအလုပ်အတူလုပ်တဲ့လူတွေအကုန်လုံးကတော့ primary contact လို့ဖြစ်သွားတာပေါ့နော်အဲတော့ဒီပုံကိုယ်တွေအကုန်လုံးကျူဝင်တယ်ဒါမနေ့ကပဲအဆက်ဆေးရပေါ့နော်မနေ့ကညနေဒီနေ့မနေ့အဖြေတွေထွက်တဲ့အခါကျတော့အကုန်လုံးကတော့ဟိုပိုးမတွေ့ဘူးပေါ့နော်ဟုတ်ကဲ့ပထမအချိန်မှာတော့ဟုတ
်စခိုင်းပြည်နယ်ကနေကူးစက်မှုတွေတကြောပြန်ပေါ်ပေါက်လာရကနေအခုဆိုရင်ယောဂကူးစက်မှုတွေဟာနေပြည်တော်နဲ့ရန်ကုန်လိုမျိုးကြီးတွေထိပါပြန့်နှံ့လာနေတာပါယောဂဘူးတွေ့ရှိသူအများဆုံးဖြစ်နေတဲ့ရန်ကုန်တိုင်းမှာတော့ဆေးရုံတွေကနေတွေပူဆန်းစီဖို့နဲ့တည်တံ့ထားပြီးဆောင်ကြည့်စစ်ဆေးနိုင်မယ့်နေရာတွေကိုစေရုံအဝန်ဝိုင်းအတွင်းဆောင်ရွက်နေတာတွေအပြင်အင်အားတွေမှလည်းပြင်ဆင်နေတယ်လို့ဒေါက်တာတန်းနိုင်စုကပြောပါတယ်
။တက်လာတဲ့ပမာဏနဲ့ပေါ့နော်။ထားနိုင်အောင်ဆန့်နိုင်အောင်လို့ကလည်းတက်နိုင်တဲ့များလက်ရှိမှာပေါ့ကျွန်တော်ကဒီနှစ်ပတ်သုံးပတ်အတွင်းမှာပေါ့နော်။ရှေ့မှာလည်းဆင်းမဲ့လူတွေရှိရင်နောက်တစ်ပတ်လောက်ဆိုကျွန်တော်ဆင်းရမှာပေါ့။တစ်ပတ်တော့မလိုတော့ဘူးထင်တယ်ရှေ့ရအခွင့်ရလေ။အဲတော့ရှေ့ရလူတွေစိတ်ထားသူဆင်းရင်နောက်ကလူတွေနေရာရလာပြီပေါ့နော်။အဲဒီလိုမျိုးရှေ့ရကျူတွေဒါနဲ့တော့ပေါ့28ကနေ24ပြောင်းတော့လေထွက်သွားတဲ့လူတွေအများကြီးရှိပါတော့။အဲဒါတွေကိုတတ်နိုင်တဲ့ညပေါ့နော်။ဒါတကယ့်အပြည့်အဝမှာအပင်မခံပြီးဆောင်ရွက်နေပါခင်ဗျာ။ဒီပုံပုံလေးတွေကျွန်တော်ဒီကနေ့ပြီးတော့လေးစားသွားတယ်ပဲပြောလိုက်ချင်ပါတယ်။ဟု
တ်။ရှမ်းပါရင်ဝင်ကြီးဌာနရဲ့ဒီနေ့အစောပိုင်းအထိထုတ်ပြန်ချက်အရကိုဗစ်ရောဂါကူးကူးစက်မှုကြောင့်တည်ဆုံသူနောက်ထပ်2ဦးအပါအဝင်အခုဆိုရင်စုစုပေါင်းတည်ဆုံသူ26ဦးရှိနေပြီးကူးစက်သူအရေအတွက်ကတော့3000ကျော်ရှိနေပါပြီရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားတာပါ
။ဒီရ ပိုင်းတွင်မြန်မာလုံခြုံရေးတပ်ဖွဲ့တွေနေဆက်ဒေသမှာလုံခြုံရေးအတွက်တုံ့ပြန်လှုပ်ရှားလာနေတဲ့အတွက်ဘင်္ဂလားဒေ့ရှ်ဘက်ကကန့်ကွက်ပြောဆိုထားတဲ့ဆိုတဲ့သတင်းနဲ့ပတ်သက်လို့တင်ပြပေးပါမယ်။ကျွန်တော်နိုင်ကွန်းအိမ်ပါမြန်မာစစ်တပ်ကနှစ်နိုင်ငံနယ်စပ်မှာအင်အားတွေတုံ့ပြန်လှုပ်ရှားနေတယ်ဆိုပြီးဘင်္ဂလားဒေ့ရှ်အစိုးရတာဝန်ရှိသူတွေကပြောဆိုခဲ့တဲ့အကြောင်းဘင်္ဂလားဒေ့ရှ်အခြေစိုက်သတင်းတွေကဖော်ပြခဲ့ကြတာပါ။သမရပြောခွေရဘူဂျုတ်စော်မင်းထွန်းကတော့နေဇတ်ဒေတာမှာလုံခြုံရေးချင်နေရသုံးမြင့်လှုပ်ရှားနေရတာဖြစ်ကြောင်းပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့ဒီနေ့နေကြားတက်ဆောက်မှာတော့မြန်မာနေကြားတောင်ရဲတပ်ဖွဲ့တို့မြန်မာလုံခြုံရေးတပ်ဖွဲ့ဝင်တွေတို့ဒီနေ့နေကြားတောင်တပ်ဖွဲ့တွေကတော့သူကအငြင်းတန်းကျွန်တော်တို့ပူးတွဲကျင်းလက်တဲ့ဟာတွေရှိတယ်အခုရပိုင်းအတွင်းမှာတော့ဒီအိုက်ကမှာအေအေနဲ့အေအာရဲ့ဆီရဲ့လှုပ်ရှားမှုတွေအင်းရရှိသူကပုံများလာတယ်ပုံများလာတဲ့ကြောင့်မလို့ကျွန်တော်တို့သာမန်ထက်လုံခြုံရေးတောင်ရဲ့လျက်ရှိတယ်ကျင်းလက်တာတွေတောင်ရဲ့လျက်ရှိတယ်
အသီးသီးရဲ့မောင်သောနေစားတဲ့ချောင်းမှာအေးရခိုင်လက်နက်ကင်ဖွဲ့နဲ့အာစာရူဂျာအစွန်ရဖွဲ့တို့လှုပ်ရှားမှုတွေများလာလို့တိုက်အင်အားနဲ့ပုံမှုလုံခြုံရေးလှုပ်ရှားမှုတွေများလာတယ်လို့ဆိုပါတယ်။နိုင်ငံနယ်စပ်မှာမြန်မာစစ်တပ်ကအင်အားသုံးမြင့်လှုပ်ရှားနေတဲ့အတွက်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာတာမတ်ကိုစိန်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းလည်းဘင်္ဂလားဒေ့ရှ်ခြေဆိုင်သတင်းလိစတာသတင်းကဖော်ပြခဲ့ပါတယ်။ဒီသတင်းပေါ်မှာသမရပြောခွေရပူရုပ်စော်မင်းထွန်းကအခုလိုတုတ်ပြန်ခဲ့ပါတယ်
။တာမတ်ကြီးကိုသူတို့ခေါ်ပြောတဲ့ဆရာကဟုတ်တယ်လို့ပြရတယ်ဗျ။အဲသူတို့ပြောတာကဒီသူတို့နယ်စပ်ဖက်မှာတော့တက်လှုပ်ရှားမှုတွေကြားလာတယ်ဆိုတဲ့ဟာပေါ့နော်စင်ခေါ်ပြီးပြောတဲ့ပုံစံမျိုးမဟုတ်ဘူးအဲ့အကြောင်းအရာနဲ့ပတ်သက်ပြီးမှတွေ့ဆုံပြောကြားတဲ့အခါမှာပြောကြားခြင်းနဲ့ဖြစ်တယ
်ဘင်္ဂလားဒေ့ရှ်အခြေစိုက်ကလတာသတင်းဌာနကလည်းစက်တင်ဘာလ17ရက်နေ့မှာမြန်မာစစ်တပ်အင်အားတစ်ထောင်ခန့်မောင်တော်မြို့နယ်မြောက်ပိုင်းအင်တင်းကျေးရွာဘက်ကိုဆက်လီနဲ့ပို့ဆောင်ပေးခဲ့ကြောင်းဒေသခံဆက်လီသမားတွေကိုကိုးကားပြီးဖော်ပြခဲ့ပါတယ်အင်းဒင်းကျေးရွာဒေသခံလည်းဖြစ်လူထုအခြေပြုဖွဲ့စည်းခေါင်းဆောင်သူလည်းဖြစ်သူကုသိုလ်မြင့်ဦးကတော့နေဆက်ဘက်မှာတာဝန်ချက်တိုင်ရာအပြောင်းလဲလုပ်တာလို့ဆိုပါတယ
်ကျွန်တော်တို့ဘယ်လိုခေါ်တိုင်ရင်မင်းချင်းလိုက်တာပေါ့နော်နိုင်ငံအထွတ်နိုင်ငံဝင်ပေါ့အဲ့ပေါ်မှာမှတိုင်ရာတိုးချဲ့တဲ့အညာအဲ့လိုမျိုးပုံတက်တာဖြစ်ပါလိမ့်မယ
်မောင်တော်မြို့နယ်ငခုရနဲ့ဥရှင်းကျရွာအုပ်ချုပ်ရေးမှူးတွေကတော့၎င်းတို့နယ်မြေဖက်မှာတိုင်ရာတိုးချဲ့တာမတွေ့ရကြောင်းပြောပါတယ်2019ခုနှစ်တုန်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးကင်းစခန်းတွေကိုစီးနင်းတိုက်ခိုက်ခဲ့တဲ့အာဇာအဖွဲ့ကိုတမရော်ကလိုက်လံရှင်းလင်းရမှာတိမ့်နဲ့ကြည့်တဲ့ရိုဟင်ဂျာမွတ်စလင်တွေဘင်္ဂလားနိုင်ငံဘက်ကိုတင်ချောင်ခဲ့ရပါတယ်ရိုဟင်ဂျာဆိုတဲ့အမည်ကိုတရားဝင်အသိမှတ်မပြုတဲ့မြန်မာဆိုရကတော့ထက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်စီစစ်လက်ခံဖို့ကတိပြုထားပေမဲ့အခုချိန်ထိတော့လက်တွေ့အကောက်အထည်မပေါ်နိုင်သေးတဲ့အတွက်လည်းနိုင်ငံတကာဝေဖန်မှုတွေနဲ့ရင်ဆိုင်နေရပါတယ်ခင်ဗျာကျွန်တော်နိုင်ကွန်းအိမ် VOA မြန်မာပိုင်းအတွက်သတင်းပေးပို့ထားပါတယ်
ယောဂာနဲ့စည်ရေးသိမ်းမှမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်မှာနိုဝင်ဘာလရွေးကောက်ပွဲအတွက်နိုင်ငံရေးပါတီရဲ့မိတ်ဆွေစည်ယုံဖို့ခက်ကြုံနေရတဲ့အကြောင်းပြောပြပါမယ်ကျွန်တော်တတ်နိုင်ပါရွေးကောက်ပွဲကျင်းပဖို့နှစ်လလောက်တောင်မလိုတော့တဲ့အချိန်မှာပဲကာယောဂါကူးဆက်မှုတွေနဲ့လက်နက်ကင်ပဏိပခတ်တွေအရှင်မရောသေးတဲ့ရခိုင်ပြည်နယ်မှာနိုင်ငံရေးပါတီတွေမိတ်ဆွေစည်ယုံဖို့မလိုတဲ့အချိန်နဲ့ရင်ဆိုင်နေကြပါတယ်ပြီးခဲ့တဲ့သတင်းတစ်ပတ်ကစပြီးနိုဝင်ဘာလ3ရက်နေ့မိတ်ဆွေစည်ယုံခွင့်ပြုထားပေမယ့်နိုင်ငံရေးလှုပ်ရှားမှုတွေကြီးကြီးပြင်းပြင်းမလုပ်နိုင်သေးတဲ့အချိန်မှာရခိုင်ပြည်နယ်ကအဓိကနိုင်ငံရေးပါတီတစ်ခုဖြစ်တဲ့ရခိုင်မျိုးသားပါတီ ANP နဲ့ပါဝင်ပါတယ် ANP ပါတီဥက္ကဋ္ဌဦးတာထွန်းလကတော့ရွေးကောက်ပွဲအတွက်မပြင်းစင်နိုင်သေးတဲ့အချိန်တွေကိုခုလိုပဲပြောပါတယ
်ဒီမှာတော့ဘာမှမရှိသေးဘူးတော်တော်ရွေးကောက်ပွဲတွေတော့လုံးလုံးမရတဲ့အချိန်ကြီးကကျွန်တော်ဘာမှမလုပ်သေးတဲ့အခြေအနေကြီ
းရွေးကောက်ပွဲကိုစီစဉ်ထားတဲ့အချိန်နိုဝင်ဘာလ10ရက်နေ့မှာကျင်းပဖို့ရှိနေချိန်မှာပဲကာယောဂါနဲ့လက်နက်ကင်ပဏိပခတ်တွေကြောင့်ရခိုင်ပြည်နယ်မှာနိုင်ငံရေးလှုပ်ရှားမှုတွေမလုပ်နိုင်ခဲ့ရင်ရွေးကောက်ပွဲရလပေါ်ထိခိုက်မှာကိုလည်းဦးတာထွန်းလကစိုးရိမ်နေပါတယ
်ရွေးကောက်ပွဲကထိတယ်တဲ့ဒီရွေးကောက်ပွဲကဟိုဆွန်ဆွန်ဆက်ဖြစ်နေဟိုမင်းငယ်ရွေးကောက်ပွဲဟုတ်ပြီဆက်လာဘူးအဲဆက်လာလို့မရတော့အဲ့ဒီလိုပဲတော်ပြီရွေးကောက်ပွဲရွေးကောက်ပွဲကရခိုင်ပြည်နယ်မှာကဲဒီကလေးဒီကြိမ်ကစတင်ရအချိန်ရှိတယ်။ဆက်ဆက်ကလေးဟိုကရောကရောကလေးဟိုရေတန်းတဲ့အချိန်လေးမရှိသေးဘူး။အဲဒါကြောင့်နိုင်ငံရောပါတီနဲ့ဘာသာဒီရေကောက်ဝဲကတူနေနေရရဘာမှဟိုမလုပ်သေးတဲ့အချိန်လေးပဲရှိတယ်။
ရခိုင်ပြည်နယ်မှာစီးရဲတိမ်မာမှုတွေကြောင့်လုံခြုံရေးအတွက်စင်ခေါ်မှုတွေရှိနေသလိုကာယောဂါကြောင့်ပြည်နယ်တစ်ခုလုံးနှိပါမလို့ရရင်ပြင်မထွက်ကြဖို့လည်းညွှန်ကြားထားပါတယ်။ဒီလိုခက်ခဲတွေရှိနေပေမဲ့မေဆွေစေယုံရဲ့လုပ်ငန်းတွေကိုတတ်နိုင်သလောက်ဆောင်ရွက်နေတယ်လို့လည်းအနာရအမျိုးသားဒီမိုကရေစီဖွဲ့ဆောင် NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပြောပါတယ
်။ဟုတ်ကဲ့ရခိုင်မှာတော့အခက်အခဲကအခုဖြစ်သွားတာပေါ့နော်။ပထမအချက်ကတော့လက်နက်ကင်ဘိက္ခာဖြစ်တဲ့အတွက်လုံလုံကြီးပဲဖြစ်သွားတာ။ရခိုင်ပြည်နယ်မှာကျွန်တော်ကိုပြည်ယောဂါကပြန်ပေါင်းမှုကအရေးကြီးများများဖြစ်လာတဲ့အတွက်ကြောင့်အဲကျွန်တော်ကဒီကိုပြည်ညချကျင်းများနဲ့အညီနဲ့ဆက်ပြီးရင်းလုပ်ရတဲ့အခါမှာအခက်အခဲနှစ်ခုလုံးရှိပါတယ်ဒီချက်နှစ်ခုလုံးနဲ့ကန်ပြီးအောင်လို့ကျွန်တော်တို့ဒီ9ကိုစတာများထောင်းနေဆွဲတာဖက်လက်များကိုဝေးတာ တော့ပြီးတော့ online အနေနဲ့ပြည်ပြောင်းတာနဲ့နောက်ပြီးတော့လူတွေ့ပြီးတော့တူတူသွားတာတော့လုံလုံကြီးတခြားတယ်ညာဒီမှာကျွန်တော်တို့လက်ဖို့ကြိုးစားပါတယ်ဒါနဲ့ကျွန်တော်တို့အခုဟိုပြည်နယ်တစ်ခုလုံးက state အဟုန်ဖြစ်နေတယ်ဆိုကျွန်တော်ကဖတ်ပြီးထုတ်လိုက်တာပါလဲဆိုတော့လုံဆောင်ရေးဒေသကြီးများဖွင့်ဖို့တောင်းပန်စီမံကွာပြောလို့ပြီးတော့ဒီလိုလုံဆောင်ဖို့ကျွန်တော်တို့ကြောင်းခိုင်းရပါတယ်
အဓိကတိုက်ခိုက်နိုင်ငံရေးပါတီဖြစ်တဲ့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကလည်းရခိုင်ပြည်နယ်မှာစေယုံရေးလုပ်ငန်းတွေကိုကန့်သတ်နေတာလုပ်နေရတယ်လို့ပါတီရဲ့ရခိုင်ပြည်နယ်ပြောခွင့်ရဒေါ်အေးမာခင်ကပြောပါတယ်
။မြို့တော်စေယုံရေးတော့မလုပ်ဖြစ်ဘူးဆိုပါတယ်ဆိုရင်တော့ဟိုဟာပေါ့ကျွန်တော်တို့ဒီလက်ကမ်းစာကြောင်လေးဖြန့်ဝေတဲ့အပိုင်းနဲ့ဒီဟိုဟာတော့ကျန်းမာရေးကလည်းခွင့်ပြုထားတယ်ဆိုတာကွန်တိန်နာခွင့်ပြုထားတဲ့အပိုင်းမျိုးပေါ့အဲကွန်တိန်နာခွင့်ပြုထားတဲ့အတိုင်းမျိုးကျွန်တော်တို့ဒီဖိုင်ဘိုးဖြစ်နေရှိရတယ်ဒီလက်ကမ်းစာကြောင်ချောင်းဒီကြည့်ရသေးပါမယ်ဒီနောက်ဒီလုပ်တဲ့အပိုင်းလေးတွေလည်းရှိပါတော့
လက်နက်ကင်ပဏိပခတ်တွေကြောင့်စောပိုင်းမှာကတည်းကပုံမှန်တိလေးလေးညမထွက်ရမင်းထုတ်ပြန်ထားတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းကြာမြေပုံပုံနှကျွန်းရသေးတောင်ဘူးတီတောင်မောင်တော်မြို့နယ်တွေချင်းကာယောဂါကူးဆက်ပြန့်နှံ့မှုကိုထင်လျှောက်ဖို့စစ်တွေမျိုးမှာပြီးခဲ့တဲ့ဩဂုတ်လ၂ရက်နေ့ကစပြီးညမထွက်ရမင်းထုတ်ပြန်ထားသလိုကြောက်ဖြူတောင်ကုန်းတန်တွဲမန်အောင်နဲ့အဲမြို့နယ်တို့ကိုလည်းစက်တင်ဘာလ၂ရက်နေ့ကစပြီးညမထွက်ရမင်းထုတ်ပြန်ထားပါတယ်ကိုယ်ပဲကူးဆက်မှုတွေရှိနေတဲ့ရခိုင်မှာအတော်လာကန့်သတ်ထားတာရှိသလိုမလိုအပ်တဲ့ပြင်မထွက်ဖို့မဖြစ်မနေတော့တဲ့အခါမျိုးမှာလည်းနှာခေါင်းစည်းတက်ဖို့အပါအဝင်ကျန်းမာရေးအတွက်ထုတ်ပြန်ထားတဲ့စီကံတွေကိုလိုက်နာကြဖို့လေကျန်းမာရေးဝန်ကြီးဌာနကတိုက်တွန်းထားပါတယ်ခင်ဗျာကျွန်တော်တက်နိုင်ရခိုင်ပြည်နယ်ကနေသတင်းပေးပို့ထားတာဖြစ်ပါတယ
်ဒီလိုမြန်မာဝိုင်းရုံးမြင့်တန်ကြားအစီအစဉ်တွေကိုဒီမိုကရေစီမြန်မာအတန်း DVV ရုပ်တံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်TVB ရုပ်သံဆလောင်းကနေပြီးတော့နေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Intercept 17နဲ့ Mirset 3 Joru တွေကနေနေ့တိုင်းည9နာရီမှာပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်သားတွေတွေးဆောင်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို TVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ကယောဂါဖြစ်ပွားနေချိန်မှာတစ်ဖက်သက်ကြည့်ရထားဖို့ကမ်ဘရွန်နဲ့တိုင်းဟန်တာလက်နက်ကိုင်အဖွဲ့တွေကြီးညာထားပေမဲ့လည်းချန်ပီယံမြောက်ပိုင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေပြီးစီရေးတင်းမာမှုတွေကြီးထွားလာနေတဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါ။ကာလအကြံကြာတိုက်ပွဲတွေငြိမ်သက်နေခဲ့တဲ့ချန်ပီယံမြောက်ပိုင်းဒေသမှာဒီရက်ပိုင်းအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားနေတာပါ။ဒီတိုက်ပွဲတွေဟာအစိုးရကမ်ဘရွန်နဲ့မြောက်ပိုင်းမာမိတ်အဖွဲ့ဝင်ကချင် GIO ၊ကိုကတ် MNDAA နဲ့တအန်းပလောင် TNLA တို့အကြားမှာလာရှိုတိုင်ရန်နဲ့မူဆဲခရိုင်ကကျူကုတ်ပန်ဆိုင်မြို့နယ်တွေအတွင်းမှာဖြစ်ပွားတာဖြစ်ပါတယ်။ဒီရက်ပိုင်းတိုက်ပွဲဖြစ်ပွားတဲ့အခြေအနေကို TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်က VOA ကိုအခုလိုပြောပါတယ
်။မိကလာရှိုမြို့နယ်ထဲကမမန်ကျော်ရဲ့အဖက်ဖက်နာမှာညနေ၄နာရီခွဲကနေ၄နာရီ25အထိလောက်အဲ့မှာတနေရာဖြစ်တယ်။နောက်တနေရာတော့ဒီပန်ယာမြို့နယ်ထဲကငါဝခိုင်နာမအရွယ်ရဲ့ထဲနာမဖြစ်တယ်။ဒီမိကတက်ရှိတဲ့ပဲကိုဒီတမ်တော်ကထဲလာတဲ့အတွက်ဒီကျွန်တော်ရှိပြီးအကင်းနဲ့ဆိုင်မှာဖြစ်တဲ့သူမှဒီတိုက်ပွဲဆက်ဖြစ်တော့ပွားတာဖြစ်ပါ
။ဒီနေ့နေချင်းပိုင်းအထိတော့တိုက်ပွဲထက်မှန်ဖြစ်ပွားတဲ့တွင်မရရှိသေးပါဘူး။ပြီးခဲ့တဲ့10ရက်နဲ့17ရက်နေ့ကလည်းကုတ်ခိုင်မြို့နယ်အတွင်းမှာတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးဒီလအတွင်းတိုက်ပွဲ4ကြိမ်ဖြစ်ပွားခဲ့တယ်လို့ပြောပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းမူဆဲခရိုင်ကျူကုတ်ပန်ဆိုင်မြို့နယ်ဘက်မှာပြီးခဲ့တဲ့အပတ်အတွင်းကတိုက်ပွဲ2ကြိမ်ဖြစ်ပွားခဲ့ပြီးလောလောဆယ်စီရေးတင်းမာမှုတွေရှိနေတဲ့အကြောင်း KIA ကချင်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကအခုလိုပြောပါတယ
်။စက်တင်ဘာလ17ရက်နေ့ရယ်12ရက်နေ့ရယ်ဆက်သက်ဖြစ်ပါတာ။နောက်ခုနောက်ဆုံးကတော့တစ်ခါတက်တဲ့အလုံးကတော့ခုနေရာမှာခုနေရာမှာပြန်ညင်သွားတာနေထားတော့ရှိပါတယ်။ဒါပေမဲ့တက်မတော်ကလည်းသူ့တက်သေးပြန်ဆွတ်သွားတာတော့မရှိပါဘူး။အဲဒါကြောင့်စီရဲ့အခြေအနေကတော့ဒီမှာတဲ့အနေထားတော့ရှိပါတယ်။ပြန်တိုက်ပွဲတွေပြန်ဖြစ်မလားပေါ့နော်။အဲဒါအလုံးကတော့တတိယအနေထားနဲ့နေတဲ့အနေထားသာဖြစ်ပါတယ်။ပြောမယ်ဆိုလို့ရှိရင်တော့ကျွန်တော်ဒီမြောက်ပိုင်းမဟာမိတ်အဲတပ်ဖွဲ့တွေရှိတဲ့နေရာပဲမှာသုံးခုလာလို့ဖြစ်တဲ့တက်တော်လို့ပြောလို့ရပါတယ
် TNLA ကဘုံမူတိုက်ကြော်ကလည်းပြီးခဲ့တဲ့လာကုန်ပိုင်းကစတင်ပြီးရှမ်းမြောက်ဒေသမှာတမ်ဘရော့ဘက်ကအင်အားဖြည့်တင်းတာတွေရှိခဲ့ကြောင်းအခုလိုပြောပါတယ
်ဒီရှီလာဘိုင်းကမဩဂတ်စ်ကုန်ခါနေရဒီအခုစတင်ပါလာဆိုင်ဒီရှမ်းမြောက်ဘက်မှာတော့လာရှူရဲ့ဒီကုခိုင်ဘဲချမ်းရဲ့
ဒီမူဆယ်နမ်ခါမနအစင်းအပြန်ဒီတူချလာတာရောရှိအဲ့ဒီတော့အစင်းအတူချတော့ဒီတော့ကျွန်တော်နေတဲ့တော်တွင်ထိကိုလိုက်လိုက်မှသူစင်စင်နေတော့တိုက်ပွဲအပြန်လည်းဖြစ်ပေါ်တာဖြစ
်ဆန်ပြည်နယ်မြောက်ပိုင်းမှာဖြစ်ပေါ်တဲ့တိုက်ပွဲနဲ့ပတ်သက်ပြီးအတီးပြုတ်မေးမြန်းနိုင်ဖို့ကမ်ဘရာသတင်းမှန်ပြန်ကြားရေးအဖွဲ့နဲ့အရှေ့မြောက်တိုင်းစစ်ထဏာချုပ်ကပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးမြောက်ပိုင်းမှာမိအဖွဲ့တွေဖြစ်တဲ့ KIA ကချင် TNLA တအန်းပလောင် MNDA ကိုကိုင်းနဲ့ AA ရခိုင်အဖွဲ့တွေဟာအစိုးရနဲ့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်ပြီးခဲ့တဲ့နှစ်ဒီဇင်ဘာလမှာနောက်ဆုံးဆွေးနွေးခဲ့ကြပြီးဒီနှစ်အတွင်းမှာတော့ COVID-19 ကာယရောဂါကြောင့်ဆွေးနွေးပွဲတွေရပ်ဆိုင်းနေခဲ့ပါတယ်လက်တလောဆူနီဘွဲရီပြန်ဆနိုင်တဲ့အလားအလာကိုနှစ်ဖက်အကြားမှာဆက်သွယ်ဆောင်ရွက်ပေးနေတဲ့ PCG ကကချင်ငင်းချိုင်းရဲ့အကျိုးဆောင်အဖွဲ့ကဦးလမိုင်ကွန်ဂျာကအခုလိုပြောပါတယ်
ကိုတော်တော့ဆယ်နောက်ဆုံးချိန်နဲ့ဘာမှမထူးမထူးချောင်းဘူးဗျ။ဟောကလည်းဘာမှမပြောတာနှစ်ဖက်စလုံးကငြိမ့်နေတယ်ဗျ။အခုတော့ဆယ်ဒီကိုဗစ်နိုင်တဲ့ကိစ္စတောင့်တင်တယ်။ဘာမှလည်းအကြောင်းပြန်လာတယ်ဘာမှလည်းမရှိသေးဘူးဗျ။
စတင်ပါလာ၄ရက်နေ့သတင်းစာရှင်းလင်းပွဲမှာတော့တမရယုံဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဦးစော်ထေကမြောက်ပိုင်းမှာမိတ်အဖွဲ့တွေဘက်ကဆွေးနွေးပွဲတွေပြန်လည်စတင်ဖို့အစိုးရထံကိုအကြောင်းကြားလာကြောင်းနဲ့အစိုးရဘက်ကဆွေးနွေးပွဲတွေဟာအကျိုးရှိမရှိပြန်လည်သုံးသပ်နေကြောင်းပြောဆိုထားပါတယ်ဩဂုတ်လအတွင်းမြန်မာနိုင်ငံမှာ COVID-19 ရောဂါကူးစက်မှုပြန်လည်မြင့်တက်လာတဲ့နောက်ကျန်းမာရေးကအကျန်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာကအပကျန်နယ်မြေတွေမှာစီးရေးဆိုင်ရာလှုပ်ရှားမှုတွေကိုစက်တင်ဘာလ၁ရက်နေ့ကနေ30ရက်နေ့အထိရပ်ဆိုင်းတာကိုတိုးမြင့်ခဲ့တယ်လို့အစိုးရနဲ့တိုက်ခိုက်နေတဲ့မြောက်ပိုင်းမဟာမိတ်အဖွဲ့ဝင်ညီတော်မဟာမိတ်၃ဘွဲကလည်းစက်တင်ဘာလ၁ရက်နေ့ကနေနိုဝင်ဘာလ၉ရက်နေ့အထိအပြည့်အသက်တန်ထပ်မံတိုးမြင့်ခဲ့ကြပါတယ်ကျွန်တော်မိုးစောရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ
်ကျမဆုမမရှင်ကိုဗစ် -19 ကပ္ပကရောဂါကူးစက်မှုတွေရှိနေစီမှာရိုဟင်ဂျာစကန်နေတဲ့ဖြားနာမကျန်းမာသူတွေများလာတဲ့အတွက်ဒုက္ခတွေတွေဆိုးရိမ်နေကြတဲ့အကြောင်းပြောပြပေးကြပါရစေ။မြန်မာနိုင်ငံကနေတိမ်းချောင်လာကြတဲ့တိမ်းချီတဲ့ရိုဟင်ဂျာဒုက္ခတွေတွေခိုလုံနေထိုင်တဲ့ရိုဟင်ဂျာဒုက္ခတွေကမ့်နေတဲ့မှာကမ္ဘာ့ဆိုင်ရောဂါ COVID-19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေတည်ဆုံးမှုတွေရှိနေလို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာဒုက္ခတွေစခန်း30ကျော်ရဲ့အဝင်ထွက်သွားလာတွေကိုကန့်သတ်ထားတယ်လို့လူစုလူဝေးစုစည်းမှုတွေကိုလည်းတားမြစ်ထားပြီးတင်းတင်းကြပ်ကြပ်ကြမ်းမာရေးစစ်ဆေးနေပါတယ်။ဒါပေမဲ့လည်းရိုဟင်ဂျာဒုက္ခတွေတွေထဲမှာအခုရပိုင်းအတွင်းနာမကျန်းချမ်းသာသူတွေများလာနေတာကြောင့်တော်တော်လေးစိုးရိမ်နေကြတယ်လို့ကုတုဘလောက်ဒုက္ခတွေစခန်းကကုလဖွဲ့စည်းရဲ့စေတနာဝန်ထမ်းတဦးလည်းဖြစ်တဲ့ရိုဟင်ဂျာဒုက္ခတွေဥအောင်မြင့်ကပြောပြပါတယ်
။ COVID-19 ကကမ္ဘာ့တန်တော်အရေးစိုးရိမ်နေတဲ့အနေအထားမှာရှိပါတယ်။COVID နဲ့ဆက်သက်ပြီးတော့သူရတက်ကရောပြီးတော့ NGO ပါ UNGO တက်ကလည်းပြီးတော့ UN ရဲ့ agency တက်ကလည်းသူတို့ဆင်းချေပြီးတော့ဆင်ညာဖဲတဲ့အစီအမတော့ရှိပါတယ်။ဒီတိုင်းဝင်ပြီးတော့ COVID နဲ့ပတ်သက်ပြီးတခါသေးတင်းကျရေးဆိုင်ရာစီမံစီကံရောဒီကစားမရပညာပေးတာရောဆေးရမယ်ဒီကမဆေးရမယ်အဲဒါတွေပါသူတို့အင်ဂျင်နီတွေပေါ်ပြီးတော့ပညာပေးတာရှိပါတယ်ဒါပေမဲ့ဒီစခင်းရဲ့အနေအထားကိုချိလက်ဆိုလို့ရှိရင် COVID ကိုပြေချောင်းနိုင်တဲ့အနေအထားကအဲတော်တော်လေးအားကဲတဲ့ပုံစံမျိုးပေါ့နော်ဘာလို့ဆိုတော့တင်းကျရေးဆိုင်တွေကတော်တော်လေးဆက်ပြေးနေတယ်
ကုလသမဂ္ဂရုံးအတွက်စေတနာဝန်ထမ်းလုပ်ပေးနေတဲ့ဦးအောင်မြတ်ရဲ့အဆိုအရကတော့ရိုဟင်ဂျာစခန်းတွေအတွင်းမှာရောဂါကူးစက်မှုက180လို့ဆိုထားပေမဲ့ဒါကိုတီးခြားတော့အတည်ပြုလို့မရသေးပါဘူး။အာဏာပိုင်တွေဘက်ကလည်းတရားဝင်ထုတ်ပြန်တာမျိုးမလုပ်ပါဘူး။ရိုဟင်ဂျာစခန်းတွေထဲမှာကိုဗစ်ရောဂါကြောင့်သေဆုံးသူဟာလည်း6ဦးထက်မနည်းရှိနေတယ်လို့သိရပါတယ်။ကုတုဘလောက်ဒုက္ခသည်စခန်းတစ်ကရိုဟင်ဂျာဒုက္ခသည်ကိုအီလီယက်စ်ကလည်းအခုရပိုင်းတွင်ဒုက္ခသည်စခန်းတွေရောဂါဖြစ်လာမှာကိုစိုးရိမ်နေကြတဲ့အခြေအနေပြောပြပါတယ်
။ဒီကန်ထဲမှာကရောဂါတွေပြနာမှုတွေနဲ့ပဲဆောင်းဆိုးတာတွေတွေ့ရတယ်ကျွန်တော်ကြားသလောက်ကဒီမှာထော်ထော်လို့တော့ပြနေကြဘူးခန်းတိုင်းမှာခန်းတိုင်းမှာဘလောက်တိုင်းမှာနည်းနည်းကျွန်တော်စီဗစ်ဆိုတာကြည့်ရနည်းနည်းတွေ့တယ်လူတွေကဘယ်လိုကာဖွေတမလဲမန်းဆွေတက်စီအောင်ဆက်စီမှုတွေပို့အရင်ကပူပြီးတော့နည်းနည်းလုံးနဲ့လုံးတာဖြစ်အောင်တော့ကျွန်တော်ကအေးပလီတိုင်းရယ်လူဆိုးတဲ့နေရာမှာရယ်
ဘလော့ဒိုင်းရဲ့ကမ်းဒိုင်းရဲ့အဲ့လိုဆောင်ရွက်မှုတကယ်လို့ကျွန်တော်ကပြီးလို့နေပါတော့ခင်ဗျာ။ဘာလို့ခါလေးစခန်အမှတ်တဆယ်မှာနေထိုင်တဲ့ရိုဟင်ဂျာဒုက္ခသည်ဥဆုံးမြင့်ကတော့အခုဆိုရင်ကန့်နေတဲ့မှာအသွာလာအဝင်ထွက်တွေပိတ်ဆို့ကန့်သက်ထားတာဒုက္ခသည်စခန်နေတဲ့မှာပလီပါဝင်လူစုလူဝေးလောက်တာတွေကိုတားမြစ်ထားတာတွေရှိတဲ့အပြင်ကျူတင်ကောက်ွယ်မှုတွေလုပ်နေတဲ့အတွက်
ya pisuami lo jenro halu tu tu bi tuke ya. Quarantine si eh jenro isolation center si de. Kenai nungo masle di tajar eh le di bari siame ni tari gusro apa di ma alu a wayan bi loja. Doa di dia le hari masa wengar eh. Ali lo COVID-19 tu eh di ma lo emergency eh ye wo chine tiya subiro alu kala tama biro jenro di ma tasaya anabangiyo injuriyo agency alu a lo di ni tane si jar eh biro luru a le alu line a ni jar eh.
ဒါကြောင့်မှာတော့ဒီတိန့်ချီတဲ့ရိုဟင်ညာဒုက္ခသည်တွေကပ်ရောဂါမကူးဆက်ရေးအခြေခံကျန်းမာရေးသူတို့ရဲ့လုံခြုံရေးစတဲ့အရေးကိစ္စတွေကိုကုလသမဂ္ဂအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ဆိုရပကစနစ်တကျစီမံချက်တွေနဲ့ဆောင်ရွက်နေချိန်မှာပဲရိုဟင်ညာဆိုတဲ့အတုံးကိုလက်ခံမထားတဲ့မြန်မာဆိုရပကတော့ကမ္ဘာခံရောဂါ ဗီအိုအေအမေရိကန်တန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြန်ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာကိုဗစ်-19ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့်ဗီအိုအေရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုရယူပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့ နေ့စဉ်ည9:00နာရီကနေ9:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါမယ်။ VOE ရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ဂျိုရုဆလောင်တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါလိမ့်မယ်။နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်
2020 ပြည့်နှစ်အထွေထွေရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေပြီးခဲ့တဲ့သတင်းပတ်ထဲစတင်လိုက်ပါပြီ။ COVID-19 ကပ်ရောဂါကူးစက်ပြန့်နှံ့မှုအရှိန်မြင့်နေတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးကန့်သတ်ချက်တွေအကြားမဲဆွယ်စည်းရုံးရေးနဲ့လာမယ့်ရွေးကောက်ပွဲအောင်မြင်မြင်ကျင်းပနိုင်ရေးအတွက်ပါစိုးရိမ်နေရပါတယ်။ COVID-19ကပ်ရောဂါကာလရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအခက်အခဲတွေအကြောင်းဒီတစ်ပတ်သတင်းတော့မှတ်စုအစီအစဉ်မှာတင်ပြထားပါတယ်။ကျွန်တော်ကစီးသူပါ။ လာမယ့်2020ရွေးကောက်ပွဲကျင်းပမှု2လအလိုစက်တင်ဘာလ10ရက်နေ့ကနေစတင်ခွင့်ပြုခဲ့တဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလုပ်ငန်းတွေဟာကိုဗစ်ကပ်ရောဂါကာလအတွင်းကျန်းမာရေးဌာနရဲ့အကန့်အသတ်တွေနဲ့ပဲပြုလုပ်ကြရမှာပါ။မဲဆွယ်တဲ့အခါလူ90ထက်ပိုမစုဘူး။ကားနဲ့လိုက်ပါမယ့်အရေအတွက်ကန့်သတ်ထားတာအပြင်တိမ်တက်တိမ်စင်စည်းရုံးရောင်မှာလည်းလူ15ယောက်ထက်ပိုမသုံးဘူးကျန်းမာရေးဝန ကျမဤဌာနရဲ့မဲဆွေစီဝေးကန့်သက်ချက်တွေကိုနိုင်ငံရေးပါတီအတော်များများကလက်ခံကြပါတယ်။ပြည်သူပါတီရဲ့ကိုယ်စားလှယ်လောင်းဦးနေရန်ဦးကတော့ကျမဤကန့်သက်ချက်တွေကိုလိုက်နာသွားဖို့ကတိပြုထားပါတယ်
။ကျွန်တော်ပါတီအနိုင်ရရေးကဒုတိယပြည်သူလူ့ရဲ့ကျမရဲ့ပထမပါနော်။ဒါကကျွန်တော်ပါတီကချမှတ်ထားတဲ့ရေကောက်ဝဲ policy လို့ပေါ့။အဲ့တော့ကျွန်တော်တို့ကျမဤဝန်ဌာနကချမှတ်ထားတဲ့စည်းကမ်းတွေကိုမလိုက်နာဘဲနဲ့ကျွန်တော်မဲဆွေလို့ပြည်သူတွေမှာ COVID-19 ကူးကြတယ်ထိခိုက်တယ်ဆိုရင်အဲ့ဒီလိုအဖြစ်မျိုးကျွန်တော်တို့လက်ခံမှာမဟုတ်ဘူးပေါ့နော်။အဲ့ဒါကျမဤဝန်ဌာနကချမှတ်ထားတဲ့စည်းကမ်းတွေကျွန်တော်လိုက်နာမယ်။လိုက်နာတာဖြစ်တဲ့အတွက်မြေပြင်ကွန်းစင်းလို့ပေါ့တော့ခင်းနေတာလက်တွေ့ပါ6ပေပါဆိုတော့တကယ်မလွယ်တာပါ။ကျွန်တော်တို့လည်းစဉ်းစားကြည့်ပါတရားနဲ့တရားကို6ပေပါနဲ့ဆိုတော့လူစုလူဝေးရကျွန်တော်တို့မက်ဆေ့ချ်ရုံးပို့ဆိုတော့အရင်ကမှဖက်ခဲသွားပြီပေါ့နော်။အဲ့တော့ကျွန်တော်တို့ကနီလန်းလေးရှာမှာပေါ့ဗျာ။ online ကိုတုံးမယ်။လူမစုဘဲနဲ့ကျွန်တော်နှစ်ယောက်တရွက်လေးနဲ့ခွဲသွားမယ်ခွဲပစ်မယ်ပေါ့နော်။ဒီလိုနီလန်းလေးတော့ကျွန်တော်တို့တုံးမယ်။ပြန်ချုပ်ရမယ်ဆိုတော့ကျွန်မရုံဌာနဥစ္စာကချမှတ်တာစီကန်းနဲ့ကျွန်တော်လိုက်နာပါဖို့လို့ရှိပါတယ်ခင်ဗျာ။ဟုတ်
အနာရပါတီ NLD ရဲ့ဥက္ကဋ္ဌဒေါန်ဆန်းစုကြည်ကတော့မဲဆွေကာလပထမနေ့မှာစီစဉ်ထားတဲ့သူ့ရဲ့မဲဆန္ဒနဲ့ကုန်မှုခီးစဉ်ကိုဖျက်သိမ်းပြီးတော့နေပြည်တော်ကပါတီယာယီရုံးချုပ်မှာအလန်တင်ခမ်းနားလုပ်ခဲ့ပြီးတော့ NLD ပါတီထောက်ခံသူတွေအနေနဲ့အပြင်မှာလူကိုယ်တိုင်လိုက်ပြီးထောက်ခံမဲ့အစားကိုနေအိမ်ခြံဝင်းကိုပိုင်မော်တော်ယာဉ်နဲ့စပိန်ဆိုင်ကားလိုကိုပိုင်နေရာတွေမှာ NLD အလန်လွှင့်ထူပြီးထောက်ခံအားပေးကြဖို့အစိုးရရဲ့တွေကလည်းနှိုးဆော်ထားပါတယ်ဒါပေမဲ့လည်းမဲဆွေခွင့်ရတဲ့ပထမဆုံးနေ့မှာလည်းအနာရပါတီ NLD ကိုထောက်ခံသူတွေအင်အားပြခဲ့တာကိုမြင်တွေ့ရတယ်လို့တိုက်ခံပါတီပြည်တော်စုစံခံရင်းနဲ့ဖွံ့ဖြိုးရေးပါတီဥက္ကဋ္ဌဦးတန်းထေးကဝေဖန်ပါတယ်
ကျွန်တော်မရရကျွန်တော်နေပြည်တော်မှာရွာနေရာလောက်သွားလိုက်ပါတော့တဲ့ခါမှာအဲ့အဓိကပြိုင်ဘက်ပါတီဟာလူတွေຢာပေါင်းများစွာထုတ်ရှားနေကြတယ်ကျူးဘလို့မှလည်းပဲကိုဗစ်ကထုတ်ပြန်ထားတဲ့ပုံနဲ့မကိုက်ဘူးအဲ့တော့လူတွေဟလာဆန်ကယ်ဇီးပေါ်မှာလူ၃လောက်ဟိုရင်လောက်တာတော့ကားတွေရောလူတွေရောຢာနဲ့ချီပြီးတော့ထုတ်ရှားနေတဲ့ဥစ္စာတွေဟာဒီနေ့စိန်ပံမျိုးစားစိတ်ဆုံးတော်ရှိတဲ့ပုဂ္ဂိုလ်ကြီးပြောနေတယ်ကိုယ်ကစီကန်းနဲ့အညီဟလာရုပ်ောက်ပဲမဆက်မှုတွေလုပ်ပါဆိုတဲ့ကဲ့ရလာကျွန်တော်ဒီနေ့စာထုတ်ပြီးတော့ဝင်ရထနာကိုမေးပါဘူးဘယ်သူထိမ့်မလဲဘယ်သူထိမ့်မလဲကမ်းပြည်ကိုစီးပွားဟလာကိုစီကန်းနဲ့ပတ်သက်လို့စံပြလောက်ရမယ်ပုဂ္ဂိုလ်တွေကိုယ်တိုင်ကမသိကြအောင်ဆောင်နေရင်တော့ဒီရုပ်ောက်ပွဲကြီးဟာညှက်တဲ့ရုပ်ောက်ပွဲဖြစ်ဖို့အံတန်ဖြစ်လိမ့်မယ်
ဒါပေမဲ့လည်း COVID-19 ရောဂါပိုးတွေ့ရှိသူ 2,000 ကျော်ရှိလာနေတဲ့မြန်မာနိုင်ငံမှာရောဂါထိန်းချုပ်ရေးလုပ်ငန်းတွေနဲ့မဲဆွဲစည်းရုံးရေးလုပ်ငန်းတွေအကြားအခက်အခဲတွေရှိနေတာပါ။ရခိုင်ပြည်နယ်ကလည်းစတင်ပြန့်နှံ့ခဲ့တဲ့တကြောပြန် COVID ရောဂါပိုးဟာလူနေထူထပ်တဲ့ရန်ကုန်မြို့မှာအများဆုံးတွေ့နေရတာကြောင့်ရောဂါကိုအချိန်မီမထိန်းချုပ်နိုင်မှာကိုလူများစိုးရိမ်နေကြတာပါ။၎င်းနိုင်ငံရေးလေးလာမှုအဖွဲ့ကတော့ COVID ကာလအတွင်းရုပ်ောက်ပွဲလုပ်ခဲ့တဲ့တခြားနိုင်ငံတွေရဲ့ဥပမာတွေနဲ့ရှင်ပြီးတော့မြန်မာနိုင်ငံအနေနဲ့ကောင်းကျိုးဆိုးရိုးတွေကိုတွက်ဆထားဖို့ဆောင်ပါးဆောင်ထုတ်ဝေပြီးကြံပြုထားပါလေ။ယောဂကုသမှုနှုံးပေါ်တွက်ချက်ပြီးတော့ရွေးကောက်ပွဲရွှေ့ဆိုင်မှုအထိစဉ်းစားတင်တယ်လို့တကောင်းအဖွဲ့ရဲ့အမှုဆောင်ဒါရိုက်တာကိုရဲမျိုးဟင်းကအကြံပြုပါတယ်
။ရွေးကောက်ပွဲနဲ့ပတ်သက်ပြီးလေ့လာတဲ့ပညာရှင်တွေကတော့တကယ်လို့ဒါကုသမှုအများများနေတဲ့အချိန်ဆိုရင်တော့ရွေးကောက်ပွဲကိုမလုပ်သင့်ဘူးပေါ့။နိုင်ချင်ပြီးပြောရတယ်။တခုကတော့တောင်ကိုရီးယားမှာအုံကတော့ဒီကောင်ပေးကျင်းပါတာအစ်ကနုံကမဲနေတယ်ထိန်းထားနိုင်တဲ့ဖြစ်ပေါ့တော်တော်များများမဲလာပြီးနိုင်တယ်ဒါပေမဲ့အောင်ဆွေးလျားလို့ပြင်တက်တူအီရန်လို့မှကြတော့ဒီကောင်ပေးကျင်းပါတဲ့အချိန်မှာကုကနုံမြင့်နေတဲ့အချိန်ဖြစ်တဲ့အခါကျတော့မဲပြင်းမှုမျိုးကြီးပါလေအကုန်လုံးကျသွားတယ်ဘာပြောလို့လဲဆိုတော့ဒီကောင်ပေးမြင့်နေတဲ့အချိန်ဆိုရင်ဒီကောင်ပေးမကျင်းပါတဲ့ရင်ကျင်းပါဖို့တော့ပြင်ဆင်ထားတဲ့နယ်ဆိုပြီးတော့သူတို့တုံးတက်ပြီးတော့အကြံပေးတာရှိတယ်ပေါ့နောက်တစ်ချက်ကကျွန်တော်တို့နိုင်ငံမှာဒီကုကနုံကဘလောက်ထိဆက်သွားမလဲဆိုတော့ကံဖို့ကပ်ပေါ့ဒီကနော်ခံမှန်းတဲ့ဟာမျိုးလိမ့်ဖို့လိုရယ်ဒီနောက်တစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲနောက်နှစ်လမှာဘယ်လောက်ထိဖြစ်လာနိုင်လဲဆိုတဲ့ဟာကို focus အကြမ်းလို့ပြောနေတယ်အရေးကောင်ပဲကျင်းပါလို့ဒီခါကတွန်းနေတယ်ခါကအများဒီဒီရဲ့ကျန်းမာရေးနဲ့ကိုအတက်အတွက်ကိုအများကြီးတက်ရောက်မှုရှိလာနိုင်တယ်အဲ့တော့ညာလာနိုင်တဲ့ခင်းမှုလည်းခက်တယ်ဆိုတော့အရေးကောင်ပဲကိုချွေးတင်နေချွေးကိုသုံးဖက်တင်တယ်
လူကြီးအကန့်အသတ်နဲ့ပြုလို့ရမယ်မဲဆွယ်စည်းရုံးရေးလုပ်ငန်းတွေဟာထိရောက်မှုမရှိမှာကိုနိုင်ငံရေးပါတီတိုင်းကစိုးရိမ်ကြပါတယ်။ဒါ့အပြင်အင်တာနက်အွန်လိုင်းနဲ့ရုပ်မြင်သံကြားကနေထုတ်လွှင့်မဲဆွယ်ရေးမှာလည်းပါတီတိုင်းဒန်းတူအခွင့်အရေးမရမှာကိုစိုးရိမ်ကြပါတယ်။ဒါ့အပြင်ထိန်းချုပ်ဖို့ကြိုးစားနေရဆဲဖြစ်တဲ့ COVID ကပ်ရောဂါကာလအတွင်းရုပ်ောက်ပွဲနဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေကိုရုပ်ောက်ပွဲကော်မရှင်ကတဦးတည်းမဆုံးဖြတ်ပေနဲ့နိုင်ငံရေးပါတီတွေပညာရှင်တွေအပြင်ပါဝင်သင့်သူတွေနဲ့ဆွေးနွေးဆုံးဖြတ်ဖို့တကောင်းနိုင်ငံရေးလေးလာမှုအဖွဲ့ကတိုက်တွန်းထားပါတယ်။လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲကိုတတိပုဂ္ဂလလွတ်တော်ကိုယ်စားလှယ်လောင်းတွင်နိုင်ငံရေးပါတီ90ကျော်ကကိုယ်စားလှယ်လောင်းစုစုပေါင်း 8,000 နီးပါးဝင်ရောက်ရှင်ပြန်ကြမှာဖြစ်ပါတယ်နော
်တော်ရရှင်များရှင်ကျမတင်ကြီးထိုက်ပါအပတ်စဉ်စီးပွားရေးအစီအစဉ်ကိုတင်ပြပါမယ်တရားစီမလုံလောက်တဲ့မြန်မာနိုင်ငံမှာဓာတ်အားဖြည့်ဆည်းနိုင်ဖို့အတွက်တရုတ်ဂျပန်လုပ်ငန်းတွေဒေါ်လာတန်းထောင်ချီရင်းနှီးမြှုပ်နှံမဲ့ LNG သဘာဝဓာတ်ငွေ့ရေသုံးလျှက်စစ်ဓာတ်အားထုတ်လုပ်ရေးနောက်ဆိုလာဆွမ်းအင်နဲ့ဓာတ်အားဖြည့်ဆည်းဖို့လည်းဆောင်ရွက်နေပါတယ်။ပုဂ္ဂလိကလုပ်ငန်းတွေနဲ့လျှက်စစ်ကန်တာပူးပေါင်းဆောင်ရွက်မှုတွေပါဈေးနှုန်းသတ်မှတ်နိုင်ရေးကအဓိကအချက်ဖြစ်ပါတယ်။မြန်မာနိုင်ငံမှာပထမဆုံးသောပြည်ရင်းပြည်ပဖက်ဆက်ဆိုလာလျှက်စစ်စီမံကိန်းစတင်ခဲ့တဲ့မကွေးတိုင်းကတဘာဝပတ်ဝန်းကျင်တယံစာတနဲ့စွန့်အင်ဝင်ကြီးဦးမြင့်စောကိုဆက်သွယ်မေးမြန်းတင်ပြထားပါတယ်ရှင
်။ခုစာချုပ်ထုတ်ခဲ့တာက2016မတ်လ20ရက်နေ့မှာ PPA ဆိုတာ Power by Sitting Agreement ဒီ Unit Cost ဒီနုံတမတဲ့အော်စာရင်းချုပ်ခဲ့ရတာပေါ့လေဆက်ပြီးတော့ကျွန်တော်ကအရင်ဆုံးရရဲ့လုပ်ငန်းတွေကိုကျွန်တော်ကယ်ရီပြန်ယူသွားပေါ့လေဒီလျှက်စစ်ထုတ်ဖို့အတွက်ကိုဒီမြောင်းလို့ဆိုရဖွဲ့ရတယ်ဒီမှာရင်းနှုတ်မြေရိုင်းလုပ်ပိုင်ခွင့်900ဧကပေးရတယ်ဒီမှာမလောက်သေးပါဘူးဆိုတော့မှာတတော်မြေဧကက180 184လာ184လာအဲ့ဒါဧကတတော်မြေတဲ့ကအဲကျန်ငှားတယ်အဲငှားလာတော့ဒီကောက်တသိန်းနဲ့နှစ်ကိုဒီကောက်တသိန်းနဲ့ငှားပါတယ်နော်အဲ့တော့အရင်ဆုံးရလုတ်ခဲ့တာကိုကျွန်တော်တို့ကယ်ရီယူတဲ့အတွက်ကျွန်တော်တို့ကဈေးနှုန်းမှာတော့များပါတယ်ခင်ဗျ
ဆရာဒီလိုဆရာတို့ဒီအခုမကွေးရဆက်ဆာချင်းတော့ဒီဆိုလာပါဝါကဟိုကျမသိထားတာကဒီ40မီဂါဝတ်စမယ်ပေါ့နော်နောက်ပိုင်းမှာအပြည့်အဝလဲပတ်လို့ရှိရင်100ကျော်ထိသွားမယ်လို့ပြောပါတယ်အခုအချိန်နေဘလို့ရှိပါလဲဆရာ
ဟုတ်ကဲ့100မီဂါဝတ်ထွက်ရှိမှုကပထမသူတို့150မီဂါဝတ်ထိထုတ်မယ်လို့ဟိုသူတို့စာချုပ်ချုပ်ခဲ့တာဘူးလေနော်စာချုပ်ချုပ်ခဲ့တော့ဟိုအခုတော့အခုပထမ step အနေနဲ့ကတော့40မီဂါဝတ်ထုတ်နေပြီပေါ့နော်အခုလည်းထုတ်နေပါပြီနေရှင်နယ်ဂရစ်ကိုလည်းသူထည့်နေပါတယ်ဒါပေမဲ့ဘယ်လိုဖြစ်လဲဆိုတော့ဟိုပေါက်ဈေးကနိုင်ငံတကာပေါက်ဈေးကဟိုဆိုလာဆိုရင်အဲ90နဲ့90ကြားမှာပဲရှိတယ်နော်ဒါပေမဲ့ PPA 900 drop by 75% နော်နဲ့စာချုပ်ချုပ်ရဲ့ဆိုတော့ဟိုဈေးနှုန်းများပါတယ်အဲဒီလိုများလာဟိုကျွန်တော်အစိုးရလက်ထက်မှာဘလို့ပြန်လဲ300လောလဲဆိုတော့ဒီတော့ဝင်ကြီးကတော့300ချက်အရာဟောပေါ့ဗျာဒီအရင် PPA ကတော့ကျွန်တော်မပြင်းတော့ဘူးဒီတိုင်းမှဝင်မယ်ဘာလို့ဆိုနိုင်ငံတကာမှာကျွန်တော်ဟိုကအရင်အစိုးရလုပ်ထားတာဟိုကျွန်တော်နောက်အစိုးရကဖြစ်တယ်ဆိုတဲ့အဲဖြစ်တယ်ဆိုတဲ့အစင်လာမဖြစ်အောင်ဒါပေမဲ့နောက်ထုတ်မဲ့ဆက်စစ်ကိုတော့ကျွန်တော်ကဒီနုံတစ်ခုစီတတ်မှတ်ပြီးတော့မှဝယ်မယ်ဆိုတဲ့အဲ့ဒီ agreement လေးတော့လုပ်ထားပါတယ်။အများလေလို့ဘာကြောင့်ပြောရသလဲဆိုတော့နော် permission နာဒီ unit ကို35ချက်ကနေအဆင့်တက်တက်သွားတာနော်အများဆုံး public မှာအများဆုံး unit 3မှာဒီ unit ကို125ချက်နဲ့ပဲပေးရပါတယ်။125ချက်နဲ့ဖြတ်နေတယ်။ဒီနုံကကျွန်တော်တို့ကဒီ unit ကို125ချက်နဲ့ဖြတ်နေသူကြတော့ 12.75% ဆိုတော့ဟိုဒီ unit ကိုအဲဒေါ်လာကို1500နဲ့တွက်ရင်တော့အဲဒီ unit ကို190လောက်ကျနေတယ်။ဒါတော့အဲ့ဒီအတွက်ရားပါတယ်လို့ပြောတာပါ။
အဲ့တော့ဒီ megawatt တိုးထုတ်လိုက်ရင်ဟောခုနကဝင်းကြီးပြောသလိုပဲဈေးနှုန်းကလျော့မှာလား
။အဲလျော့မှာပေါ့ကျွန်တော်တို့ကလျော့မှာပေါ့နော်။ဒါအဲ့ဒီတစ်ခုလည်းမကပါဘူး။ကျွန်တော်တို့မကွေးတိုင်းမှာအခုဆိုရင်နေရာ6နေရာပေါ့ဗျာ။6နေရာဆိုတာကစလင်းတညောင်ခွဲရုံမှနားမှတနေရာနော်တောင်တင်းကြီးခွဲရုံမှာတနေရာအဲဒါ6ခွဲရုံမှာတနေရာအဲဒါပေါက်နေက6ငုံခွဲရုံမှာတနေရာအဲဒါပခုတ်ကုံမြို့နယ်ကဟိုကျွန်းချောင်းနားမှာတနေရာအဲဒါပခုတ်ကူဟိုကပဲဗောဒီကုန်းခွဲရုံမှာတနေရာဆိုလာဟိုနိုင်ငံကတင်တာခေါ်ထားပါပြီ40မီဂါဝတ်ပထုံးပဲနော်အဲ့ဒီမှာကျတော့ဤပညာလဲပြိုင်မယ်ဈေးနှုန်းလဲပြိုင်မယ်နော်သူတို့ရဲ့အတွေ့အကြုံလဲပြိုင်ရမှာပေါ့အတင်တင်ရပါတယ်တော်များများတင်တယ်နော်အဲ့အရာကျွန်တော်ဈေးနှုန်းဟာကျွန်တော်ညှော့သွားနိုင်ပါတယ်နော်အဲတချို့ဆိုရင်ဟိုအရင်ကတော့နိုင်ကျွန်တော်တို့ပြည်တော်စုဒုဝန်ကြီးက90ရဲ့အောက်ကိုဆိုရင်ဝယ်ဖို့အထီးဟိုသဘောထားပေးထားတာတချို့ဆိုရင် 6% တချို့ဆိုရင် 4.5% နော်တချို့ဆိုရင် 7% အဲ့လောက်အထီးတောင်ကျွန်တော်တို့ဆိုရအတိုင်းတိုင်းဆိုတာပေါ့ presentation လာပြတာတွေသူရဲ့သူတို့လုံနိုင်စွမ်းကိုလာပြီးတော့ရှင်းပြတာတွေရှိခဲ့ပါတယ
်ဘယ်ကုမ္ပဏီတွေအရှောက်များပါသလဲရှင်ပြည်တွင်းလုပ်ငန်းရှင်တွေများပါသလားဝန်ကြီ
းပြည်တွင်းလုပ်ငန်းရှင်တွေများပါတယ်ဒါပေမဲ့ပြည်တွင်းလုပ်ငန်းရှင်တွေကလည်းကျွန်တော်တို့ပြည်တွင်းလုပ်ငန်းရှင်တွေအများသောအားဖြင့်တော့ပြည်တွင်းလုပ်ငန်းရှင်တွေကဒီလုပ်ငန်းကိုမကျွမ်းကျင်ကြပါဘူးเนาะမကျွမ်းကျင်တော့ကျွန်တော်တို့ဟိုနိုင်ငံတကာပတ်တနာတွေနဲ့သူတို့တွဲပြီးတော့လုံမှာပေါ့လေအဓိကလျှောက်တာတော့ထိုင်းကုမ္ပဏီတွေရှိတယ်ကိုရီးယားကုမ္ပဏီရှိတယ်နောက်ပြီးတော့ဟောလဲတရုတ်ကုမ္ပဏီရှိတယ်ဟောင်ကောင်ကုမ္ပဏီတွေရှိတယ်နောက်အိန္ဒိယကုမ္ပဏီကလည်းတချို့လာပြီးတော့မှသူတို့ကတော့ G2G လုပ်ဝင်ဆိုပြီးတော့မှလာပြီးတော့စူးစမ်းနေတာလည်းရှိပါတယ်ခင်ဗ
ျဟုတ်ကဲ့ရှင်အနောက်နိုင်ငံတွေကရောဒီဆိုလာစွမ်းအင်ကိစ္စမှာစိတ်ဝင်စားတာမျိုးရှိပါသလားဝန်ကြီးတို့ဘက်မှာ
အဲရှိပါတယ်ခင်ဗျအနောက်နိုင်ငံတွေလည်း EU နိုင်ငံတွေကသူတို့ပါတနာတွေနဲ့လာရောက်ပါတယ်။ပါတနာဗမာပါတနာတွေနဲ့သူတို့ရောက်တာတွေရှိပါတယ်။ဒါပေမဲ့ကျွန်တော်တို့ကအဲ့ဒီဟို profile ကိုရတော့ပြည်တော်စုကစစ်တာဖြစ်တဲ့အတွက်သူတို့ဘယ်ကုမ္ပဏီနဲ့ဘယ်လိုပါတနာယူထားလဲဆိုတော့ကျွန်တော်တို့ကတိတိကျကျပြောဖို့ခက်တာပေါ့လေ။
ဟုတ်ကဲ့ရှင်ဆိုတော့ဝင်းကြီးရှင်အခုဒီတင်တာအစ်စ်တွေအောင်မြင်ပြီးနောက်မှာဒီလျှက်စစ်တယူနစ်ဈေးနှုန်းကိုဘယ်လောက်လောက်ထိများရှော့ချသွားနိုင်မလဲရှင
်အဲ့ဒါကကျွန်တော်တို့ဒီလိုရအဲလျှက်စစ်တယူနစ်ကိုဈေးနှုန်းတွေကိုသတ်မှတ်တာကတော့ပြည်တော်စုကသတ်မှတ်တာ
ဒီမှာကျန်တဲ့ဆိုရင်ဝင်ကြတာအဲအပြုပဲကိုယူပြီးတော့မှပြီးတော့ဆိုရအဖွဲ့မှာဟိုအဝဝပေါ့ဗျာအဲ့ဒါမှပြီးတော့မှပြီးတော့ဆိုရအဖွဲ့မှာဟိုဒီပြည့်ရဲ့ယူတာပေါ့လေအဲ့လိုတတ်မှတ်တာဖြစ်ပါတယ်နော်ဒါတော့ကျွန်တော်တိုင်းနေတိုင်းအနေနဲ့ကတော့ဟိုဒီလုပ်ဝင်မရှိပါဘူးခင်ဗျပြေးမနာပါဘူး
VOA မြန်မာပိုင်းရဲ့ blogger တွေပြောသမျှအစီအစဉ်ကနေကြိုဆိုပါရစေ။ကျွန်မဆုမြတ်ပါမှာ COVID ကရောဂါကာကွယ်နိုင်ဖို့နှာခေါင်းဆီးတွေကိုတတ်လာကြချိန်မှာနှာခေါင်းဆီးမျိုးစုံကိုမီးပညာကုမ္ပဏီတွေတီထွင်နေကြပါတယ်။အထူးသဖြင့်ကျန်းမာရေးကိုအထောက်အကူဖြစ်စေမယ့်နှာခေါင်းဆီးမျိုးကိုနိုင်ငံတကာမီးပညာကုမ္ပဏီတွေကတုတ်ချက်ကိုထူအောင်တီထွင်နိုင်ဖို့ကြိုးစားနေကြတာပါ။နှာခေါင်းဆီးဝတ်ထားသူရဲ့နှလုံးခုန်နှုန်းအသက်ရှူနှုန်းအပူချိန်စတဲ့အခြေအနေတွေကိုတိုင်းကြားမှတ်သားပေးနိုင်မယ့်နှာခေါင်းဆီးမျိုးတီထွင်ထုတ်လုပ်နိုင်ဖို့အတွက်Netherlands နိုင်ငံက engineer တွေနဲ့ဆရာဝန်တွေစမ်းသပ်တီထွင်နေကြပါတယ်။နှာခေါင်းဆီးကမတတ်တော့ဘူးအသက်လဲဖို့လိုနေပြီဆိုတာကအစအသိပေးနိုင်တဲ့အထိတီထွင်နေကြတာပါ။စမ်းသပ်တီထွင်မှုတွေလုပ်နေတဲ့ Netherlands နိုင်ငံ House Center ကသုတေသီတွေကနှာခေါင်းဆီးမှာပါလွာတဲ့ sensor ထည့်ပြီးတော့အခုလိုအချက်အလက်တွေမှတ်သားအသိပေးနိုင်ဖို့တီထွင်နေကြတာဖြစ်ပါတယ်။ဒီအချက်အလက်တွေကို smartphone ဒါမှမဟုတ်ကိုယ့်ရဲ့ computer စီကိုအလိုအလျောက်ပို့ပေးမှာပါ။လောလောဆယ်စမ်းသပ်အစ်စ်မှာပဲရှိနေသေးပေမဲ့နှာခေါင်းဆီးဝတ်ဆင်သူတက်တောင့်တက်တာရှိအောင်လုပ်နေတယ်လို့ House Center ကသုတေသီအရှုတ်စရိဒါကရှင်းပြပါတယ
် You can think of putting smart functionalities smart electronic functionalities like a respiration sensor like a temperature measurement sensor to know if the wearer is doing well or if not
နှာခေါင်းဆီးထဲမှာအသုံးဝင်တဲ့ smart electronic နည်းပညာတွေထည့်ထားတာမျိုးလုပ်လို့ရပါတယ်အသက်ရှူတိုင်းတာတဲ့စင်ဆာမျိုးအပူချိန်တိုင်းတာတဲ့စင်ဆာမျိုးထည့်ထားပြီးနှာခေါင်းဆီးဝတ်ထားသူအချိန်ကြီးကောင်းလားဆိုတာသိအောင်လုပ်နိုင်ပါတယ်။တကယ်လို့အချိန်ကြီးမကောင်းရင်ခဏနားသင့်ပြီဆိုတော့တုံခါအသိပေးတာမျိုးလုပ်လို့ရပါတယ်။နောက်တစ်ခုကနှာခေါင်းဆီးတစ်ခုကိုဝတ်တင်တာတဲ့ပူချအောင်ဝတ်တဲ့သူမျိုးတွေရှိပါတယ်။အဲဒါကြောင့်နှာခေါင်းဆီးရဲ့ဆိုတိုင်းမှုပမာဏကိုတိုင်းတာပြီးဒီနှာခေါင်းဆီးကတော့တိတိယောက်ယောက်အကောက်ကမပေးနိုင်တော့ဘူးအစ်စ်လဲဖို့လိုပြီးဆိုတော့အချက်ပြအသိပေးလို့ရနိုင်ပါတယ်။
နှာခေါင်းဆီးဝတ်ဆင်သူရဲ့ကျန်းမာရေးနဲ့ပတ်သက်သမျှကိုတိုင်းတာသိရှိနိုင်မဲ့အစ်စ်မြင့် smart နှာခေါင်းဆီးမျိုးတီထွင်နိုင်ဖို့လေ့လာနေကြတာပါအသက်ရှူလိုက်တဲ့အခါအောက်ဆီဂျင်ပြည့်ပြည့်ဝဝရရဲ့လားအသက်ရှူနှုန်းမှန်းရဲ့လားနဲ့ခန္ဓာကိုယ်အပူချိန်တွေကိုစောင့်ကြည့်တိုင်းတာရုံမကပဲ AI ဉာဏ်ရည်တုနည်းပညာနဲ့ခွဲခြားသုံးသပ်ပေးနိုင်ဖို့အထိပါလေ့လာတီထွင်နေကြတာဖြစ်ပါတယ်တကယ်လို့တီထွင်နိုင်ပြီဆိုရင်နေမကောင်းသူတွေပြန်လည်ကျန်းမာအောင်စူးစမ်းနေတဲ့လူနာတွေအတွက်အများကြီးအကျိုးရှိနိုင်မှာဖြစ်တယ်လို့သုတေသီတွေကပြောပါတယ်ဒါပေမဲ့တခြားပုံမှန်နှာခေါင်းဆီးတွေပုံစံမျိုးခပ်ပါပါ smart နှာခေါင်းဆီးကယောဂပိုးကိုခြေဖြတ်ပေးနိုင်တာမျိုးမဟုတ်ဘူးဆိုတာကိုတော့သုတေသီအရှုတ်စရိဒါကအသေးအချာရှင်းပြပါတယ
် This smart mask is not intended to perform any medical functionSo a regular mask, right, what you can buy off the shelf, the same functionality is what this mask
can also do. Smart နှာခေါင်းဆီးကယောဂဘူးတက်ပြနိုင်မှုလုပ်ထားတဲ့နှာခေါင်းဆီးမျိုးမဟုတ်ပါဘူး။ပုံမှန်ဆိုင်ပြီးမှဝယ်လို့ရတဲ့နှာခေါင်းဆီးတွေလိုတဲ့ကာကွယ်ရေးအတွက်ယူရထားတာဖြစ်ပါတယ်။ခုကျန်းမာရေးနဲ့ပတ်သက်တဲ့အချက်တွေကိုမှတ်သားတိုက်တာပေးနိုင်တာကပဲပိုထူးလာပါ။ Virus ပိုးတွေ၊ Bacteria ပိုးတွေကိုယ်ထဲမဝင်အောင်တားဆီးနိုင်တဲ့နေရာမှာတခြားနှာခေါင်းဆီးတွေနဲ့ပိုမသာပါဘူး။ယောဂဘူးမကူအောင်အကောက်ွယ်ပေးတဲ့နှာခေါင်းဆီးတစ်ခုသာဖြစ်ပါတယ်။ကြည်ရောရောအကောက်ွယ်ပေးနိုင်တယ်မပေးနိုင်တော့ဘူးဆိုတာကိုညွှန်ပြနိုင်တဲ့နှာခေါင်းဆီးမျိုးသာဖြစ်ပါတယ်
။ COVID ကရောဂါကူးစက်မှုကာကွယ်တဲ့နေရာမှာနှာခေါင်းဆီးဝတ်ဆင်တာကထိရောက်တယ်လို့ပညာရှင်တွေကလေ့လာတွေ့ရှိထားပါတယ်။ယောဂပိုးရှိသူရဲ့နှာခေါင်းပါးစပ်ကထွက်လာတဲ့အရေးအပုံမွှားလေးတွေကိုယ်ကိုယ်ရဲ့ရောက်မလာအောင်လို့နှာခေါင်းပါးစပ်တစ်ဝိုက်အဝတ်စနှာခေါင်းဆီးတို့ဝတ်ဆင်ပြီးကာကွယ်နိုင်တယ်လို့ပြောထားတာပါ။ဒါကြောင့်လဲနှာခေါင်းဆီးတွေဝတ်ဆင်ကြဖို့ကျွမ်းကျင်သူတွေကတိုက်တွန်းနေကြတာဖြစ်ပါတယ်။နှာခေါင်းဆီးဝတ်ထားရင်ပုံမှန်အသက်ရှူသလိုတော့လွတ်လွတ်လပ်လပ်မရှိဘူးဆိုတာဝတ်ဖူးသူတိုင်းသိကြပါဗျ။အခုလိုမျိုးထူးထူးခြားခြားနည်းပညာတွေတက်ဆင်ထားတဲ့ smart နှာခေါင်းဆီးမျိုးဆိုရင်ပိုတော့တက်တောင့်တက်တာမရှိမှကိုစိုးရိမ်နိုင်ပါတယ်။သူတေသည့်အရှုတ်စရိဒါကတော့အဝတ်သားမှာကပ်ထားတဲ့ wearable computer chip ကပပလွလွမှုတိတိတတ်တာကြီးမဟုတ်ဘူးလို့ပြောပါတယ်
။ But you don't want to wear a mask or wear a garment with a bulky box like electronics sticking around. You want something that's almost, let's say, it's not bothering you at all. It's flexible.
တူတဲ့ electronic ပစ္စည်းတွေပါတဲ့နှခေါင်းစည်းလိုအဝတ်အထည်တို့ကိုဘယ်သူမှမဝတ်ချင်ကြပါဘူး။ဝတ်ထားလို့ဝတ်ထားမှမသိရတာမျိုးပဲဖြစ်ချင်ကြပါလေ။ဒါကြောင့်ကျွန်တော်တို့ကပြော့ပြောင်းပြီးတက်တောင့်တက်တာလုံးဝရှိစေတဲ့အားလုံးတည်ထွင်နေရပါ။အပူချိန်စူထိုင်းမှုစသဖြင့်အတိုင်းတန်နိုင်တဲ့ sensor တွေအချက်လက်တွေကိုပို့လွှင့်နိုင်တဲ့ antenna တွေကိုအလွှာလိုက်ဖန်တီးထားတဲ့အိတ်နဲ့နဲ့အစင်မြင့်တဲ့ကွန်ပျူတာ chip မျိုးကျွန်တော်တို့ host center ကတည်ထွင်နေရပါ။အဲဒီကွန်ပျူတာ chip ကအချက်လက်တွေကို bluetooth ဆက်သွယ်ရေးနည်းပညာတွေပဲဖြစ်ဖြစ်ဒီထက်ဝေးဝေးရောက်နိုင်တဲ့နည်းပညာတွေပဲဖြစ်ဖြစ်ပို့လို့ပေးနိုင်ကုန်လည်းလုပ်ထားပါဗ
ျ။ Netherlands နိုင်ငံ host center ကပညာရှင်တွေကကျန်းမာရေးအတွက်အရေးကြီးတဲ့အချက်လက်တွေကိုတိုင်းတာနိုင်ငံနှာခေါင်းစည်းတွေအပြင်အသက်ရှူလိုက်တဲ့အခါအစိတ်ဖြစ်တဲ့ဓာတ်ငွေတွေရှုမိသလားဆိုတာကိုသိရှိသတိပေးနိုင်တဲ့ smart နှာခေါင်းစည်းမျိုးကိုလည်းတည်ထွင်နိုင်ဖို့ရည်ရွယ်ထားကြပါဗျ။အဲ့ဒီနှာခေါင်းစည်းကတော့မိသက်သမားတွေဓာတ်ရုပ်ပစ္စည်းတွေနဲ့အလုံးလုံးနေကြရသူမျိုးတွေအတွက်ဖြစ်ပါတယ်။နှာခေါင်းစည်းတက်ထားပေမဲ့အသက်ရှူတဲ့အခါလွယ်လွယ်ရှူနိုင်မယ်လို့ဆိုတဲ့နှာခေါင်းစည်းမျိုးကိုတော့တောင်ကိုရီးယားနိုင်ငံ LG Electronics ကုမ္ပဏီကဂျာမနီနိုင်ငံဘာလင်မြို့မှာကျင်းပတဲ့2020 IFA စမ်းသစ်တည်ထွင်မှုဆိုင်ရာကုန်စည်ပြပွဲကြီးမှာမိတ်ဆက်သွားခဲ့ပါတယ
်။ LG Puricare Mask. It's got a very light, very quiet fan to assist your breathing.
လေသန့်ဆက်တက်ထားတဲ့ LG Puricare နှာခေါင်းစည်းကို LG Electronics ကုမ္ပဏီအကြီးအကဲကမိတ်ဆက်ပြောပြနေတာပါ။အင်မတန်ပေါ့ပါပြီးအသက်ဝဝရှူနိုင်မယ်လို့ပြောပါတယ်။အသက်ရှူနှုန်းတိုင်းတဲ့ sensor ကဝင်သက်ထွက်သက်ပေါ်လိုက်ပြီးတော့ပန်ကာကိုချိန်ဆပေးနိုင်မှာဖြစ်တယ်လို့ပြောပါတယ်။လေသန့်ဆင်ပေးတဲ့ပန်ကာကလည်းအတန်တိတ်ဖြစ်တယ်လို့ကြေညာသွားပါတယ်။အိမ်တွေအဆောက်အဦတွေမှာတက်ဆင်တဲ့ LG လေသန့်ဆက်တွေရဲ့နည်းပညာအတိုင်းထုတ်ထားတဲ့LG Puricare နှာခေါင်းစည်းကိုအခု2020ကုန်ပိုင်းမှာရောင်းမယ်လို့ပြောပေမဲ့ဘယ်လောက်နဲ့ရောင်းမယ်ဆိုတာကိုတော့ပြောမသွားပါဘူး။သူတို့ရဲ့လေသက်နှာခေါင်းစည်းကအချိန်အကြာကြီးဝတ်ထားရင်တောင်တက်တောင့်တက်တာရှိတယ်လို့ဆိုပါတယ်။ဒါကြောင့်ကိုဗစ်ရောဂါတွေကိုကုသပေးနေတဲ့ဆိုးမျိုးကတက္ကသိုလ်ဆေးရုံတစ်ခုကိုဒီနှာခေါင်းစည်း2000လုမယ်လို့လည်း LG ကုမ္ပဏီကကြေညာထားပါတယ်။လေသက်ဆင်ပေးတဲ့ဒီနှာခေါင်းစည်းကကိုဗစ်ရောဂါပိုးမကူအောင်လို့ဘယ်လောက်ထိထိရောက်ရောက်ကာကွယ်ပေးနိုင်မလဲဆိုတာကိုတော့ LG ကုမ္ပဏီကမပြောသေးပါဘူး။လေတန်းဆက်အတွက်လွယ်လွယ်ဝယ်နိုင်တဲ့ဘက်ထရီကလည်း3နှစ်အပေါ်မူတည်ပြီးတော့2နှစ်ကနေ10နှစ်အထိသုံးလို့ရမှာဖြစ်ပါတယ်။ဒီနှာခေါင်းစည်းရဲ့ထူးခြားမှုနောက်တစ်ခုကတော့နှာခေါင်းစည်းထည့်တဲ့ဘူးဖြစ်ပါတယ်။ယောဂပိုးတွေကိုတည်စီတဲ့ခရမ်းလွန်ရောင်ချီတက်ထားတဲ့ဘူးဖြစ်ပါတယ်။ဒါရီမကပါဘူး။နှာခေါင်းစည်းမှာဖီလ်တာလဲဖို့လိုပြီးဆိုရင် smartphone တွေက LG ThinQ mobile apps ကိုလှမ်းအကြောင်းကြားပေးနိုင်ပါတယ်ရှင်။ကျွန်မစင်မြန်မမ
明白了吧အားလုံးစိတ်လက်ပြရှင်ပေါ်ပါကြပါစေ။ကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေရတဲ့ချင်းပေါ်ကြော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူရာတွေကိုတက်တန်ရောင်သတင်းတော်မှာပြောပြပေးသွားပါမယ်။စမအေးသနာကျော်ပ
ါ My father cannot fight. So I will take his place. The northern invaders will kill her.
If I expose her, our own people will kill her.
ဘော့တစ်စင်ရုပ်ရှင်ကုမ္ပဏီကြီးကရိုက်ကူးထုတ်လုပ်တဲ့မူလန်ရုပ်ရှင်ကနိုင်ငံရေးနဲ့ပတ်သက်ပြီးဝေဖန်ခံနေရပါတယ်။ဒီစကားကိုတကွာလုံးသဘိမ့်မှောက်ကြဖို့ဟောင်ကောင်မှာဒီမိုကရေစီရေးတက်ကြွလှုပ်ရှားမှုခေါင်းဆောင်တူဖြစ်တဲ့ဂျော့ရှော့ဝမ်ကလည်းတိုက်တွန်းထားတာပါ။ဒီရုပ်ရှင်စကားကတရုတ်နိုင်ငံကိုအခြေတည်ပြောဆိုင်ရင်ဖွဲ့ရိုက်ကူးထားသလိုတရုတ်နိုင်ငံကရုပ်ရှင်ကြီးပိရိတ်တဲ့အတိုက်တွေ့စီနဲ့ကလည်းဖြစ်ပါရင်ဒါနဲ့လေဇက်ကောင်မှာအဓိကဇက်ဆောင်ပါဝင်တဲ့မင်းသမီးကဟောင်ကောင်ဆန္ဒပြပွဲကိစ္စမှာဟောင်ကောင်ရဲတွေကသာထောက်ခံအားပေးတာကြောင့်ရောဇက်ကောင်ရဲ့တချို့အခန်းတွေကိုတရုတ်နိုင်ငံရဲ့အငင်းပွားစရာရှင်ချန်းဒေတာမှာရိုက်ကူးထားတာကြောင့်မှာနိုင်ငံတကာမှာဝေဖန်ကန့်ကွက်စရာဖြစ်လာတာပါမွတ်စလင်အများစုနေထိုင်တဲ့ရှင်ချန်းဒေတာမှာမွတ်စလင်ဝိကာလူမျိုးတွေပေါ်မှာလူခွင့်ရေးချိုးဖောက်မှုတွေရှိရဲဆိုပြီးတော့တရုတ်အစိုးရဝေဖန်ပြစ်တင်ခံနေရတာပါ
The boycott actionto let this need to know that kowtow to china should not be the way out and for celebrities
ဒီကိုရှော်ဘေးခေါင်းဟောက်တာမျိုးအလုံးမဖြစ်ဘူးဆိုတာတကွာလုံးသဘိမ့်မှောက်ပြီးတော့ disney ကုမ္ပဏီတည်သွားအောင်လုပ်ရမယ့်အချိန်ရောက်ပါပြီလို့ဟောင်ကောင်ကတက်ကြွလှုပ်ရှားသူ joshua wong က writer သတင်းဌာနကိုပြောသွားခဲ့ပါတယ်Disney ကုမ္ပဏီရဲ့မူလဇကောင်းကိုရုပ်ရှင်ရုံတွေမှာရော Disney Online Channel ကပါစပြီးတော့ပြရတယ်။အခုလာမှာပဲ #boycottmulan နဲ့#banmulan ဆိုတဲ့မူလရုပ်ရှင်ကားကိုမကြည့်ကြဖို့တိုက်တွန်းတဲ့ online လှုပ်ရှားမှု Twitter လူမှုကွန်ရက်ပေါ်မှာစပြီးတော့လုပ်ခဲ့ကြတာပါ။ဒီလှုပ်ရှားမှုဟာဟောင်ကောင်နဲ့မကဘဲနဲ့ထိုင်ဝမ်နဲ့ထိုင်းနိုင်ငံအထိမှာပါခရီးရိုက်သွားခဲ့ပါတယ်။ မော်လယုရှင်မှာအဓိကကြောက်ဆောင်ဖြစ်တဲ့တရုတ်မင်းသမီးလူအီဖေကဟောင်ကောင်ဆိုရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုနှိပ်ကုပ်ခဲ့တဲ့ဟောင်ကောင်ရဲတွေကထောက်ခံကြောင်းလူမှုကွန်ရက်မီဒီယာပေါ်မှာရေးလိုက်ပြီးတဲ့နောက်တနည်းကလေးကဒီလှုပ်ရှားမှုကနဦးစဖြစ်လာနေတာပါ။ဒါပြင်ဒီရုပ်ရှင်ရိုက်ကူးရေးအတွက်တရုတ်ရှင်ချင်းပြည်နယ်ကအစိုးရအဖွဲ့အစည်းတွေကိုစည်းစုတင်ကြောင်းဖော်ပြချက်တွေထွက်လာပြီးတဲ့နောက်ပြည်နယ်ရင်းမှာဝိကတိုင်းသားတွေပေါ်မှာတရုတ်ကနှိပ်ကွပ်နေတဲ့ရှင်ချင်းပြည်နယ်နဲ့ပတ်သက်တဲ့ကိစ္စနဲ့လည်းတော်တော်လေးဝေဖန်မှုထွက်ခဲ့ပါသေး။ဒါကြောင့်လည်းခုလိုမူလန်ရုပ်ရှင်ကားပေါ်မှာဆန့်ကျင်သပိတ်မှောက်တာကိုဟောင်ကောင်ဒေသခံတွေကထောက်ခံကြတာပါ။အ
ဲ角色係正義，但係講出嚟去講支持
誒。စကားမှာတော့မူလန်ဇေယုတ်ကတကယ်ကိုအမှန်တရားပဲကပါ。ထမင်းအင်းနေရာမှာတရုတ်ဆောင်တဲ့မင်းသမီးလူကရဲတွေရဲစမှုကိုထောက်ခံနေ။နောက်ပြီးဟောင်ကောင်မှာရဲတွေလုပ်နေတဲ့ရဲဆက်ကြမ်းကြုတ်မှုတွေကတကယ်ကိုတရားမဲ့ပါရဲ့။ဒါကြောင့်မို့သူကသူတရုတ်ဆောင်တဲ့မူလန်ဇဲယုံနဲ့တကယ်ကိုတခြားစီပါ။ဒီဇဲယုံမှာဝင်တရုတ်ဆောင်တာတော်တော်ကိုကြည်ရဆိုပါရဲ့လို့အသက်55နှစ်ရွယ်အင်ရှင်မရှယ်လီလိုကပြောသွားပါရဲ့။ဟောင်ကောင်ရဲတွေကိုထောက်ခံတဲ့မင်းသမီးလူကမနှစ်တုန်းကလူမှုကွန်ရက်တစ်ခုပေါ်မှာရေးခဲ့တာပါ။ဟောင်ကောင်ရဲတွေကိုထောက်ခံနေရှင်တို့အားလုံးကျမကိုတိုက်ခိုက်နိုင်ပါလေဟောင်ကောင်အတွက်ကတော့ရှက်ဖွယ်အတီးပါလို့သူကရေးသွားခဲ့တာပါဒီလိုမျိုးငင်းပွားစရာရှိတဲ့ရှင်ကျန်းပြည်နယ်မှာရုပ်ရှင်သွားရိုက်ခဲ့တာကလည်းမူလန်ရုပ်ရှင်စကားတွေဝေဖန်စရာဖြစ်ခဲ့တာပါဒေသခံတိုင်းသားတွေဖြစ်တဲ့ဝီဂါမွတ်စလင်တွေကိုနှိပ်ကွပ်နေတယ်လို့သူတို့ကိုပညာပေးစခန်းလို့ခေါ်တဲ့အကျဉ်းဆောင်တွေမှာထားပြီးတော့အုံနောက်စီးတဲ့ဝါရဖြန့်ချီရေးတွေတရုတ်အစိုးရကလုပ်တယ်လို့လူခွင့်ရအဖွဲ့တွေကဝေဖန်ထားတာပါတရုတ်ဆိုရကတော့ဒါရီဟာဒေတာကန်တွေအတွက်ပညာရေးအတက်မွေးဝမ်းကြောင်းဌာနတွေဖြစ်ပြီးတော့အခုလိုဆွဆွဲတာတွေဟာတရုတ်စန့်ကျင်ရေးအုပ်စုတွေရဲ့လုပ်ရည်လို့တုံ့ပြန်ထားပါတယ်။အခုဒီမူလန်ရုပ်ရှင်နဲ့ပတ်သက်လို့ Disney ကိုနှတ်ချက်တစ်စုံတရားပေးဖို့ Writer သတင်းဌာနကဆက်သွယ်ပေးမယ်။ချက်ချင်းတုံ့ပြန်မှုမရပါဘူး။မူလန်ရုပ်ရှင်ကိုဒေါ်လာတန်း100အကုန်ကျခံပြီးရိုက်ကူးခဲ့တယ်လို့သိရပြီးတော့အစောကတော့ဒီမက်လာမှာရုံတင်ဖို့စီစဉ်ထားတာပါ။ဒါနဲ့လေ COVID-19 ကပ်ရောဂါအခြေအနေကြောင့်ရုပ်ရှင်ရုံတင်ရေးနှောင့်နှေးသွားကြရပါတယ်။အဲဒီနောက်မှာတော့ရုပ်ရှင်ရုံကိုမတင်တော့ဘဲနဲ့ Disney ကုမ္ပဏီရဲ့ Disney Plus online ရုပ်သံမှာပြမယ်လို့ Disney ကပြီးခဲ့တဲ့လကပဲကြေညာထားပါတယ်။ရုပ်ရှင်ကြီးကတော့တရုတ်ပြည်မှာဒီမှာ September 17ရက်နေ့နဲ့ Hong Kong မှာ September 18ရက်နေ့တွေမှာပြသဖို့စီစဉ်ထားပါတယ်ရှင
်။Like Kardashian, took my besties to LA, where the girls like to flex. We put our hoodies on in Philly, where we started acting silly. Then we headed out to China. Taylor said that's where we find
us. ဒီတက်တော့ရောင်းတွင်လောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါလိမ့်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်နေတဲ့ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV မဂ္ဂဇင်းအစီအစဉ်မှာကြည့်နိုင်ပါလိမ့်။VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါလိမ့်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။ September 14ရက်တနင်္လာနေ့အတွက် VOA မြန်မာပိုင်းကနေထိပ်ကျမ်းရောက်နေတဲ့သတင်းတွေကိုကျွန်မစုမြတ်မောင်ကတလက်ထည့်များပါအောင်မယ်ရှင်။ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်ပါတယ်။ကာကွယ်ဆေးဟာလူတိုင်းအတွက်ထိရောက်ချင်မှထိရောက်နိုင်မှာဖြစ်တယ်လို့သူကပြောပါတယ်။လူတွေအနေနဲ့ကိုဗစ်ကပ်ရောဂါရှိနေချိန်မှာဘယ်လိုသတိထားကာကွယ်နေမလဲဆိုတာကိုသဘောပေါက်ချိန်ကြမှာကပ်ရောဂါကြီးအဆုံးသတ်မှာဖြစ်မယ်လို့သူကပြောကြားခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနောက်ဘက်ခြမ်းမှာလောင်ကျွမ်းနေတဲ့တော်မီကြောင့်သေဆုံးသူ35ယောက်ထက်မနည်းရှိသွားပါပြီ။ဆန်ဖရန်စစ္စကို၊ Seattle နဲ့ပေါ်တလန်မြို့ရဲ့အပါအဝင်အနောက်ဘက်ခြမ်းဒေသမှာမိခိုးလုံးတွေဖုံးထွန်းနေပြီးတချို့နေရာတွေမှာဆိုရင်လေထုအရေးအသွေးဟာကျန်းမာရေးနဲ့မညီညွတ်တဲ့အဆိုးဆုံးအဆင့်မှာရှိနေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ချင်းပြည်နယ်တွေအတွင်းကရခိုင်ချင်းမြို့တိုင်းနဲ့ရခိုင်လူမှုအစိုင်းဝိုင်းတွေဟာစစ်ပွဲတွေအတွင်းတရားလက်လွတ်တပ်ဖြတ်ခံရတာတွေဖမ်းဆီးခံရတာတွေပျောက်ဆုံးသွားတာတွေညှဉ်းပန်းနှိပ်စက်ခံရတာတွေနဲ့အစုလိုက်အပြုံလိုက်ပြောင်းရွှေ့နေထိုင်ရတာတွေရှိနေပြီးတော့ဒါဆေးရဆွေးမှုနဲ့လူသားမျိုးနွယ်ပေါ်ကျူးလွန်တဲ့ရဆွေးမှုတွေမြောက်နိုင်တယ်လို့ကုလသမဂ္ဂလူခွင့်ရဲ့အကြီးအကဲကပြောကြားလိုက်ပါတယ်။လူခွင့်ရေးကောင်စီ43ချိန်မြောက်အစည်းအဝေးမှာလူခွင့်ရေးဆရာကုလသမဂ္ဂမဟာမင်းကြီးမီရှယ်ပက်ရှလက်ကမြန်မာနိုင်ငံတွင်ကရိုဟင်ဂျာတွေအပါအဝင်လူနည်းစုတွေရဲ့အခွင့်အရေးလူခွင့်ရေးဆရာအခြေအနေတွေနဲ့ပတ်သက်လို့အစီရင်ခံစာတင်သွင်းပြီးတော့ပြောကြားခဲ့တာပါ။ဂျပန်နိုင်ငံမှာတော့ယာရုတာဝန်ကနေကျန်းမာရေးကြောင့်အနားယူမယ်လို့ကြေညာထားတဲ့ဝန်ကြီးချုပ်ရှင်ဇိုအာဘေနေရာမှာတာဝန်ယူဖို့အတွဲဝင်ချုပ်ယိုရှီဟီဒေဆူဂါကိုအာနာယာ LDP ပါတီကရွေးချယ်ခဲ့ပါတယ်။ကိုဗစ်ကပ်ရောဂါလို့စိန်ခေါ်မှုတွေရှိနေပေမဲ့နိုင်ငံကိုတည်တည်ငြိမ်ငြိမ်ဖြစ်အောင်အုပ်ချုပ်သွားမယ်လို့မစ္စတာဆူဂါကကတိပြုခဲ့ပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေကိုည9:00နာရီကနေ10:00နာရီအထိဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုတနင်္လာနေ့ညအတွက်ရေဒီယိုအသံလွှင့်မှုကတော့ဒီလောက်ပါပဲရှင်။ VOA အစီအစဉ်တွေကိုနားဆင်အားပေးကြည့်ရှုကြတဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မဆုမြတ်မြန်မာ
This program has come to you from the Voice of America, Washington.